Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ဇွန်လ18ရက်အင်္ဂါနေ့မနက်ခင်း VOA Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50-51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်။ VOA Radio အစီအစဉ်လေးကိုရုပ်သံဖြစ်နဲ့လည်းဖြစ်ဆက်တင်ဆက်ပေးနေပြီးတော့ VOA မြန်မာဝိုင်း website နဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာကြည့်ရှုလို့ရပါတယ်။ကျွန်မခင်ဗျူထွေးပါ။ဒီမနက်ခင်းအစီအစဉ်လေးကိုတင်ဆက်ပေးပါမယ်ရှင်။
Israel ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကသူ့ရဲ့ဂါဇာစစ်ကြီးကြပ်ရေးအဖွဲ့ကိုတနင်္ဂနွေမှာဖျက်သိမ်းလိုက်တယ်လို့ Israel အရာရှိသူကပြောပါတယ်။ရုရှားကာကွယ်ရေးဒုဝန်ကြီးလေးဦးကိုသမ္မတပူတင်ကတနင်္ဂနွေမှာယာယီကနေပြီးတော့ဖယ်ရှားလိုက်ပါတယ်။တောင်ကျုပ်ပင်လယ်ပြင်ဒဲကစပယ်လီကျွန်းစုတွေအနီးတနင်္ဂနွေကတမောနှစ်ဆင်းတိုက်မိခဲ့တဲ့ဖြစ်ရပ်မှာကျောင်းနဲ့ဖိလစ်ပိုင်အပြန်လန်ပြစ်တင်ပြောဆိုနေကြပါတယ်။
ဒီလိုထစ်တဲရောက်နိုင်ငံတကာသတင်းတွေအပြင်ရခိုင်ပြည်နယ်တောင်ပိုင်းမှာစစ်ကောင်စီနဲ့ AA အရခတ်တပ်တော်ကြားတိုက်ပွဲပြင်းထန်နေတဲ့နောက်ဆုံးအခြေအနေအိန္ဒိယမဏိပူအချင်းထောင်မှာမြန်မာနိုင်ငံသားတချို့အစာငတ်ခံဆန္ဒပြနေတဲ့အကြောင်းနဲ့ထိုင်းနယ်စပ်မဲဆောက်မြို့မှာမြန်မာမျိုးသမီးတူအကြမ်းဖက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းအပြင်ဒီအမေရိကန်ရွေးကောက်ပွဲနဲ့နိုင်ငံရေးသတင်းဆောင်းပါးကိုလည်းတင်ပြပေးဖို့ရှိပါတယ်စီဝိုင်းကဏ္ဍနဲ့လူမှုရှုခင်းအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာချုပ်လည်ပေးဦးမှာပါအခုကတော့အရင်ဆုံးထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုနားလည်ကပြပြပါမယ်ရှင်
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကသူ့ရဲ့ဂါဇာစစ်ကြီးကြပ်ရေးအဖွဲ့ကိုတနင်္လာနေ့မှာဖျက်သိမ်းလိုက်တယ်လို့အစ္စရေးအရာရှိတဦးကပြောပါတယ်။ပိုဟိုဝါဒီတဦးဖြစ်တဲ့ဘိုချုပ်ဂျီဟောင်းဘယ်နီဂန့်စ်ပြည်ခဲ့တဲ့သတင်းမှမနှုတ်ထွက်သွားပြီးတဲ့နောက်တာဟာမျှော်လင့်ထားပြီးသားဆုံးဖြတ်ချက်တစ်ခုလည်းဖြစ်ပါတယ်။စစ်ပွဲစတင်ခဲ့တဲ့အောက်တိုဘာလအစောပိုင်းစစ်တွင်အစိုးရအဖွဲ့အဖွဲ့စည်းချိန်မှာနာသန်ယာဟုရဲ့ညွန်ပေါင်းအစိုးရအဖွဲ့မှသူဝင်လာခဲ့တာပါ။သူနှုတ်ထွက်သွားတဲ့အတွက်နေသန်ယာဟုကဂါဇာစစ်ကြီးကြပ်ရေးအဖွဲ့ကိုဖျက်သိမ်းလိုက်တာလည်းဖြစ်ပါတယ်။တာဟာအစ္စရေးအစိုးရရဲ့ပြည်တွင်းဆောင်ရွက်ချက်သားဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကတော့နေသန်ယာဟုနဲ့ဆက်လက်ဆက်သွယ်ဆောင်ရွက်သွားမယ်လို့သမ္မတအင်မီရိုကတင်းလာနေမှာပြောပါတယ်။အစ္စရေးအစိုးရအဖွဲ့မှာဘသူတွေပါဝင်တင်တယ်လဲဆိုတာအမေရိကန်နိုင်ငံဘက်ကအဆုံးမြတ်ဖို့မဟုတ်ဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရသူမက်သရူးမီလာကတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့လည်းပါလက်စတိုင်းပြည်သူတွေကိုယ်တိုင်မကအစ္စရေးရဲ့လုံခြုံရေးအတွက်အလုံးမဖြစ်ဘူးလို့ယူဆရတဲ့မူဝါဒတွေကိုတော့အမေရိကန်ကသဘောမတူကြောင်းလူသိရှင်ကြားပြောဆိုသွားမယ်လို့မီလာကဆိုပါတယ်အစ္စရေးရဲ့လက်ရဆောင်ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့မေးမြန်းချက်ကိုပြောခွင့်ရသူမီလာကအဲ့ဒီလိုတုံ့ပြန်ဖြေကြားသွားတာဖြစ်ပါတယ်ရုရှားကာကွယ်ရေးဒုဝန်ကြီးလေးဦးကိုသမ္မတဗလာဒီမီယာပူတင်ကသတင်းလာနေမှာရထုကဖယ်ရှားလိုက်ပါတယ်။အဲ့ဒီနေရာတွေအတွက်အစားထိုးခန့်အပ်လိုက်သူတွေထဲမှာဥရောပသမ္မတတာဝန်ရှိသူတွေရဲ့အဆိုအရအနီးကပ်ဆွေမျိုးတယောက်လည်းပါဝင်ပါတယ်။ကာကွယ်ရေးဌာနအစစ်မြေအရာရှိအတော်များများကြားလက်ပေးလက်ယူမှုတွေရှိနေတယ်ဆိုပြီးတော့ဧပြီလမှာအစင်ခန်းစာထွက်လာပြီးတဲ့နောက်နီကိုလိုင်ပင်ကော့ဖ်ရာစတန်ဆာလီကော့ဖ်တာဒီယာနာဆက်ရှိုဗာနဲ့ပါဗယ်ပိုပေါ်ရိုရထုကဖယ်ရှားခံရတာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းဆာဂေးရှိုဂူကတော့ပြီးခဲ့တဲ့မေလမှာသမ္မတပူတင်ကဖယ်ရှားလိုက်တာပါ။ယူကရိန်းရှေ့တန်းစစ်မျက်နှာမှာရုရှားတပ်တွေပုံမအားကောင်းလာအောင်ကြိုးပမ်းတဲ့အနေနဲ့ရုရှားစစ်တပ်ကအခုလိုအပြောင်းအလဲတွေလှုပ်လာတာလည်းဖြစ်တယ်လို့ပြည်ပသတင်းတွေကပေါ်ပြောကြပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလတုန်းကလည်းအလားတူတပ်တွေအပြောင်းအလဲတွေလှုပ်ခဲ့ပါသေးတယ်။အခုအစားထိုးတောင်းပေးအပ်လိုက်တဲ့သူတွေထဲမှာတော့သမ္မတပူတင်နဲ့တဝမ်ခွဲတော်ဆက်သူရဲ့သမီးအာနာဆီလီလီဗာလည်းပါပါတယ်အနာဟာသမ္မတနဲ့သမ္မတကတိုက်ရိုက်ခတ်အပ်ရတဲ့ရုရှားထောက်ပို့ရေးတပ်ရဲ့အကြီးအကဲဟောင်းတူလည်းဖြစ်ပါတယ်နောက်ထပ်အစားထိုးခန့်အပ်လိုက်သူတွေကတော့ဘူညီချုပ်ဟောင်းနဲ့ပြည်ပထောင်လိုက်ရဲ့အကြီးအကဲရဲ့သားစီးပွားရေးဝန်ကြီးဟောင်းနဲ့ဖူးစီးပွားရေးဖွံ့ဖြိုးတိုးတက်မှုဌာနအကြီးအကဲအရာရှိတို့ဖြစ်ကြပါတယ်တရုတ်နိုင်ငံထက်ကတက်ကြွအလှရှာသူတို့ကိုတရားလက်လို့ပြစ်ဒဏ်ချမှတ်ခဲ့တဲ့အပေါ်အမေရိကန်အစိုးရကတနင်္လာနေ့မှာပြစ်တင်ရှုံချလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနအရာရှိတွေကပြောပါတယ်။ဟွမ်နဲ့ဝမ်တို့အပြင်အခြေခံလွတ်လပ်ခွင့်ကိုကျင့်သုံးတဲ့အတွက်အဖမ်းခံရသူတွေကိုချက်ချင်းလွှတ်ပေးဖို့တရုတ်အစိုးရကိုတိုက်တွန်းကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူမက်သရူးမီလာကပြောပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရားမျှတတဲ့တရားစီရင်မှုထားရှိပေးဖို့လူသားအလုံးရဲ့လူအခွင့်အရေးကိုလေးစားလိုက်နာဖို့တရုတ်အစိုးရကိုထပ်မံတောင်းဆိုပါတယ်လို့လည်းပြောခွင့်ရသူမီလာကပြောပါတယ်။နိုင်ငံတော်ပုံကမ္မူဆွဲချက်နဲ့အလွတ်တန်းတည်နှောက်ဝမ်ရွယ်ချင်းနဲ့အလုတ်သမားအခွင့်အရေးလှုပ်ရှားသူဝမ်ဂျန်းပင်တို့ကိုကွမ်ဂျိုးတရားရ ုံကပြစ်ဒဏ်ချခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်ထွက်လာတာပါ။ဟွမ်ကထောင်ဒဏ်၅နှစ်နဲ့ဝမ်ကတော့ထောင်ဒဏ်၃နှစ်နဲ့၆လအထိအသီးသီးပြစ်ဒဏ်ချမှတ်ခံရတာဖြစ်ပါတယ်။သူတို့နှစ်ဦးဖမ်းဆီးခံရတဲ့ရက်ပေါင်း၁,၀၀၀ပြည့်ခါနေမှအခုလိုစီရင်ချက်ချမှတ်ခဲ့တာပါ။ဟွမ်ကတော့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုကြောင့်အသူတွေတရင်ပေးနိုင်တဲ့တရုတ်နိုင်ငံရဲ့ Me Too လှုပ်ရှားမှုလူမှုကွန်ရက်တည်ထောင်ခဲ့သူဖြစ်ပါတယ်။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်တောင်တရုတ်ပြည်နယ်တင်ထက်ကစပတ်လီကျွန်းစုရဲ့အနီးတင်းလာနေကတင်မောနေစင်တိုက်မိခဲ့တဲ့ဖြစ်ရပ်မှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားအပြစ်အလံပြစ်တင်ပြောဆိုနေကြပါတယ်ဖိလစ်ပိုင်ဘက်ကတော့သူတို့ပိုင်စီးပွားရေးအထူးဆောင်ထက်မှာတရုတ်ရေရင်ကအာဏာဖြစ်လာအောင်ဝေးရောက်လာတာလို့ပြောဆိုသလိုတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကလည်းဖိလစ်ပိုင်ထောက်ဖို့တင်မောရဲ့အပြစ်ဆိုပြီးတော့ပြောဆိုနေတာပါတဟာရေပြင်ပိုင်နဲ့အငင်ပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားနောက်ဆုံးထိုက်တိုက်သွင်းမှုလည်းဖြစ်ပါတယ်အခင်းဖြစ်ပြီးတော့နိုင်ပိုင်အကြမှာပဲဖိလစ်ပိုင်ရဲ့အထူးစီးပွားရေးဆုံးထက်မှာဖိလစ်ပိုင်ဂျပန်ကနေဒါတို့နဲ့ရေချောင်းပူရဲစီရင်လက်ချင်မှုတွေပြည်ဆောင်သွားပြီလို့အမေရိကန်ပြည်ထောင်စုကကြေညာချက်ထုတ်ပြန်ပါတယ်။တရုတ်ကမ်းခြေဆောင်တပ်ရဲ့အဆိုအရဖိလစ်ပိုင်ထောက်ပို့တင်မောကတရုတ်တင်မောတွေစီအနေနဲ့ဖြစ်လာအောင်တမင်ခေါ်ပေါင်းလာတယ်လို့ပြောပါတယ်။တရားမဝင်ကျူးကျော်ဝင်ရောက်လာတဲ့ဖိလစ်ပိုင်တင်မောကစပါလီကျွန်းစုထဲကရေအောက်တနာကြောက်တန်းကြီးတွေကြောင်းအနည်းငယ်ပျက်စီးသွားခဲ့တယ်လို့တရုတ်ကမ်းဆောင်တပ်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ကစပါလီကျွန်းစုတွေကိုနိုင်ငံအတော်များများကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတာဖြစ်ပါတယ်။ချစ်ပြောင်းဝင်ရောက်သူတွေတင်ဆောင်လာတဲ့တင်မောနစင်နှင်မြုပ်ခဲ့တဲ့နေရာမှာဒါဇင်နဲ့ချီတဲ့ပျောက်ဆုံးနေသူတွေကိုအီတလီကမ်းဆောင်တပ်ကလိုက်လံရှာဖွေနေပါတယ်။တင်မောနှင်မြုပ်ရာကတိတ်ဆုံးသူ70ဦးရှိပါတယ်။အီတလီကမ်းခြေကနေကီလိုမီတာ190အကွာလောက်ကနေချစ်ပြောင်းဝင်ရောက်သူ90လောက်တင်ဆောင်လာတဲ့ပြင်သစ်ရွက်လေဒဇင်စီကအရေးပေါ်အကူအညီတောင်းခံလာပြီးတဲ့နောက်တနင်္ဂနွေနေ့နှောင်းပိုင်းကလေးကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေစတင်ခဲ့တာပါ။အဲ့ဒီတင်မောကတူရကီနိုင်ငံကနေထွက်လာတယ်လို့လည်းယူဆရပါတယ်။တဝက်တစ်ပြက်နှစ်နေတဲ့တင်မောဘော်ကနေလူ12ဦးကိုကယ်တင်နိုင်ခဲ့ပြီးတော့နောက်ပိုင်းမှာတော့သူဦးသေဆုံးသွားတယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။သူတို့ကတော့ကာလာဘရီယန်စစ်ကမ်းမှာဆေးကုသမှုပေးနေပါတယ်။ဆက်လက်ပျောက်ဆုံးနေသူ60ရောကတော့ပင်လယ်ထဲမှာနှစ်မြုပ်ပျောက်ဆုံးသွားပြီလို့ယူဆရကြောင်း EB သတင်းမှာရေးပါတယ်။ကယ်တင်ထားတဲ့သူတွေကိုနေစီမချဆေးဝါးများအဖွဲ့ MSF ကအားပေးကူညီနေပါတယ်။အီတလီလမ်ပဒူဆာကမ်းလွန်မှာလည်းရွှေ့ပြောင်းဝင်ရောက်သူ62ဦးတင်ဆောင်လာတဲ့တစ်တာ14ဝန်းထဲမှာသေဆုံးနေတဲ့လူ10ဦးကိုရှာဖွေကယ်ဆယ်ရေးအဖွဲ့ကတွေ့ရှိခဲ့တာပါ။ကျန်50ဦးကိုတော့ဂျာမန်ကူညီရေးအဖွဲ့ Rakship ရဲ့နာဒီယာရှာဖွေကယ်ဆယ်ရေးအဖွဲ့ကကယ်တင်နိုင်ခဲ့ပါတယ်။အသက်ရှင်လက်ကယ်တင်နိုင်ခဲ့သူတွေဟာဘင်္ဂလားဒေ့ရှ်၊ပါကစ္စတန်၊ Egypt နဲ့ Syria နိုင်ငံတို့ကဖြစ်ကြပါတယ်။အမေရိကန်ပြည်ထောင်စုအရှိတ်ဖက်ချံကအပူလိုင်းရွှေ့လျားလာတာကြောင့်လူပေါင်းတန်း90ကျော်ရက်အတွက်အာဏာပိုင်တွေကတနင်္လာနေ့မှာတတိပေးချက်တွေထုတ်ပြန်ထားပါတယ်။လာမယ့်သတင်းပတ်အတွင်းနှစ်အပူချိန်က90ဒီဂရီဖာရန်ဟိုက်ကျော်အထိတဖြည်းဖြည်းသက်လာမယ့်ပုံရှိနေတာပါ။လေတုဆိုတိုင်းစားကလည်းမြားလွန်းတာကြောင့်ပိုးပြီးတော့ပူပြင်းတယ်လို့ခန်းစားကြမှာပါ။မိနစ်၃ကအမေရိကန်နိုင်ငံမှာအပူလိုင်းအတော်များများနဲ့ရင်ဆိုင်ခဲ့ရပါသေးတယ်။နိုင်ငံအနောက်အလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းအတော်များများမှာအပူချိန်တတိပေးချက်တွေကိုထုတ်ပြန်ထားပါတယ်။ Phoenix မြို့မှာလက်တလုံးနှစ်အတွင်းအာနေရကြောက်လောက်အောင်အပူချိန်မြင့်တက်ခဲ့တယ်လို့2023ခုနှစ်မှာတော့အပူချိန်မြင့်တက်မှုနဲ့ဆက်စပ်ပြီးတော့လူပေါင်း645ဦးထိစံချိန်တင်အောင်တည်ဆုံခဲ့ရတာပါဂျွန်လ15ရက်နေ့တုန်းက Phoenix မြို့မှာအပူချိန် 44.4 ဒီဂရီဆယ်လ်စီယပ်စ်အထိကိုရောက်ခဲ့တာပါဘေးကလက်က New Mexico နဲ့ Colorado ပြည်နယ်တွေမှာလည်းသနင်္လာနေ့မှာအပူချိန်က 41.6 နဲ့ 38 ဒီဂရီဆယ်လ်စီယပ်စ်အထိဝန်းကျင်အထိတက်လာမယ်လို့ကြိုတင်ခန့်မှန်းထားတာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်း Los Angeles မြို့အမြောက်ဘက်ကတောင်တန်းတွေပေါ်မှာတော့တင်းတင်းတပ်ကျော်ကြာလာပြီးဖြစ်တဲ့ဒေါ်မင်ကြီးတွေကိုမိသားသမားတွေကထိန်းချုပ်နိုင်ဖို့ပို့ပြီးတော့စူးစမ်းဆောင်နေကြပါတယ်။လေပြင်းတွေကြောင့်ဒေါ်မင်တွေပို့ပြီးတော့ပြန်လည်လောင်ကျွမ်းလာတာလည်းဖြစ်ပါတယ်။
ဆိုလား၁၈ရဲ့အင်္ဂါနေ့မနက်ခင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်ကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးကတော့ဒီတိုက်ပွဲပြင်းထန်နေတဲ့ရခိုင်တောင်ပိုင်းကအခြေအနေသတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲတန်ကုတ်အန်စတဲ့မြို့နယ်တွေမှာစစ်ကောင်စီနဲ့အေအာရခတပ်တော်အကြားတိုက်ပွဲတွေပြင်းထန်နေတယ်လို့တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမှာလည်းဒီဇွန်လ18ရက်နေ့မနက်ပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပြကြပါတယ်။ရခိုင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်သိက္ခီထားအပြည့်စုံပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်တောင်ပိုင်းကအန်တောင်ကုတ်တန်တွဲစတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့အာရခတပ်တော်အေအေချာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်တယ်လို့ရခိုင်ရေးလေးလာသုံးသက်သူလွှတ်တော်ကိုစလဲဟောင်းဦးဖေတန်းကပြောပါတယ်
။တောင်ပိုင်းမှာကြတော့အမ်းမှာဖြစ်တဲ့အမ်းမြို့နယ်လို့ပြောလို့ရတာပေါ့ဒီကစုပိုင်းတောဟင်းတောင်ပြူပါပေါ့အဲ့ဒီမှာတော့တိုက်နေတာတော်တော်ကြပါပြီလမ်းနဲ့ရှိလို့ကြပြီပေါ့အဲနောက်ပြီးတော့မနေ့တနေ့ကဆိုရင်လည်းတောင်ကုတ်မြို့ထဲမှာတိုက်ပွဲဖြစ်တယ်ပေါ့ပြီးတော့တောင်ထဲမှာလည်းအဖြစ်နေတာဘလောက်ဝဲနေပါရှိပါပြီတောက်ဝဲကျော်ပါပြီအဲလိုတုံးနေရတော့ပြင်းပြင်းထန်ထန်ဖြစ်နေတယ်ပေါ့မြောက်ပိုင်းမှာကြတော့တည့်ရတိုင်းပဲလीမောင်တော်ကဖြစ်နေဖြစ်တယ်ကတော့ကိုဖကအရက်ကတက်တော့ကပွိုင်းပပိတ်ဆိုပြီးတော့ထားတယ်အဲ့လိုအရှိန်မျိုးဟုတ်ရှိနေပေါ့
တရုတ်စီမံကိန်းတွေရှိနေတဲ့ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာလည်းအေအေတပ်ဖွဲ့ဝင်တွေရှိနေတဲ့နေရာကိုစစ်ကောင်စီတပ်တွေဝင်လာတာကြောင့်မနေ့မနေ့ပိုင်းကစပြီးနှစ်ဖက်ပြန်လည်ပစ်ခတ်နေကြတယ်လို့အနီးအနားမှာရှိနေတဲ့ဒေသခံတို့ကပြောပါတယ
်တိုက်ပွဲကြီးလာတော့ဒီကြောက်ဖြူနယ်ဒီစစ်တပ်မိုင်လောက်ကွာတဲ့ဒီစစ်ပေါက်တောင်နန်ဂွေဖတ်ဆောင်နဲ့အနီးမှာရှိတဲ့ဒီမင်းတက်တောင်အဲ့ဒီဝိုင်းကျင်မှာဖြစ်တာဖြစ်တယ်ကိုလည်းတိုက်ပွဲအချိန်ကတော့ဒီမနေ့ဒီခဏတိုင်းခွဲလောက်မှာဆက်ပြီးတော့ဖြစ်တယ်ဒီတိုက်ပွဲကတော့တိုင်းရင်မဟုတ်ဘူးဆိုတော့လည်းဒီလေးကားမနေလောက်တစ်ခေါက်ကြီးဖြစ်တယ်ဒီနောက်ကြာပြီးတော့နောက်နေနေစီဖြစ်တယ်အဲ့လိုမျိုးဖြစ်တာတော့ရှိတယ်အဲ့ကောင်ဒီဘက်ကတော့ဒီလက်နေစီတွေနဲ့လှမ်းဖြစ်တာတွေရှိတယ်နောက်ပြီးတော့ဒီဒရုန်းတွေနဲ့လာပြီးချတာလည်းရှိတယ်
ကျောက်ဖြူရန်ကုန်ကလန်ပေါ်ကမင်းတက်တောင်ကြီးရွာနီးမှာတိုက်ပွဲတွေဖြစ်နေတာပါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးအနီးအနားကြီးရွာတွေကဒေသခံတချို့ကိုတစားခံအဖြစ်ခေါ်သွားတာရှိတယ်လို့ဒေသခံတဦးကပြောပါတယ်
။ဟုတ်တယ်ကိုရဲ့ဒီစီဘွတ်စီဘွတ်ကတော့ဒီအခိုင်တပ်တော်ဖဲလာနေပြီးတော့ဒီအခိုင်ရှာပြီးနေတဲ့နေရာကိုဒီစစ်ကောင်စီစတဲ့ကတော့နေပြီးတော့ဒီစစ်ကြောင်းထိုးလာတာနေနေတဲ့ဖိုက်တိုက်တိုက်ပွဲဖြစ်တယ်လို့ပြောရတယ်
။လက်နက်ကြီးတွေကအခုပြည့်နေသေးလားကြာအဲ့နောက်တစ်ဝိုက်မှာလေကြောက်ပြဖက်တယ်မှာ
ဒီနှစ်နာရီနောက်ပိုင်းလာတော့လည်းလည်းကြီးတွေပြစ်တာတော့မရှိတော့ပါဘူ
းအာအဲ့အနီးနားကြီးရွာတွေကဒေသခံတွေကတော့ဟိုအရင်ကလေးကအကုန်လုံးတင်းချောင်နေကြပြီနော
်ဒီအနီးနားကြီးရွာတွေဆိုလို့ရှိရင်တော့ဒီမင်းတောင်ရွာကတော့ဒီအရင်ကလေးကတော့တင်းချောင်နေတာတော့လည်းတော့ရှိတယ်နောက်ပြီးတချို့ကျတော့ဒီမိုးရွာတွေဆိုတော့လေလောက်မယ်ဆိုပြီးတော့ပြန်လို့ဝင်တဲ့လူတွေလည်းရှိတယ်ဒီအဲ့ဒီကမှဒီမင်းချောင်တဲ့ရွာကဆိုလို့ရှိရင်တော့ဒီအရသာဒီအမျိုးသမီးတွေကိုသူတို့ကနေတော့ဒီတစားကန်လောက်ပြီးတော့ရှေ့ကနေပြီးဒလန်ပြပေါ်တော့တာတယ်ဒေတာလင်းကချအောင်တော့ရှိတယ်လို့ပြရတယ်ဘောပ
ါဒါပြင်ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာလားနဲ့ချီရှိနေပါပြီမောင်တော်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းအတော်များများကိုအေအေဘက်ကတင်ပိုက်ထားပြီးဖြစ်တယ်လို့မြို့သိမ်းတိုက်ပွဲစတင်တော့မှဖြစ်တာကြောင့်မြို့ရင်းမှာရှိနေတဲ့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်ချဖို့လေအေအေဘက်ကသတိပေးထုတ်ပြန်ထားပါတယ်။မောင်နှမမျိုးပေါ်မှာလူရေဘလောက်ရှိနေသေးတယ်ဆိုတာမသိရပေမဲ့အများစုဟာရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပါတယ်။ရိုဟင်ဂျာရေတက်ကြွလှုပ်ရှားသူတွေဘက်ကတော့ဒေသခံတွေကိုတင်းရှောင်ချဖို့အေအေထုတ်ပြန်ချက်အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်။ရခိုင်ဝါရင်နိုင်ငံရေးသမားဥဖေတန်းကတော့အေအေဘက်ကမြို့သိမ်းတော့မယ်ဆိုရင်ဒေသခံတွေတင်းရှောင်ချဖို့အခုလိုသတိပေးချက်လုံးလေလုံးထရှိတယ်လို့ပြောပါတယ
်အထူးသဖြင့်အစ်စ်ကောင်စီတပ်တွေရှိတဲ့နေရာမျိုးပေါ့နော်အဲ့နေရာမျိုးမှာဒါ URI အေအေဘက်ကအမေရိကန်လူပြည်သူတွေကိုတိုက်တွန်းသတိပေးတာရှိတယ်ကျောက်မျိုးရှိတွေကိုလည်းအဲ့လိုပဲသတိပေးထားတာရှိတယ်တောင်ကုန်းလည်းအဲ့လိုပါပဲပြီးတော့ဒါကလူဘကလုံမကြလုံဆောင်ချက်တခုပဲဖြစ်ပါတယ်။မွဆလင်တွေနေတဲ့ဘူးရောင်မှာလည်းအဲ့လိုဟိုပြန်လာဖြစ်ခဲ့တာပေါ့သူတို့ထွက်ဆိုတော့အချိန်မီမထွက်တော့လူတွေမှာပိတ်မိရရှိရပါရှိရ။အဲအဲကြောင့်ဘူးရောင်မောင်တော့မွဆလင်နေရာတွေမဟုတ်ပါဘူး။ဒါအကုန်လုံးသူတို့ကသတိပေးတာပေါ့။အပထမပိုင်းမှာအဲ့လိုသတိပေးမှုအားနည်းခဲ့ရင်တော့မှနောက်ပိုင်းမှာသူတို့ရဲ့အတွေ့အကြုံရပါတော့။ပြည်သူတွေဒုက္ခရောက်ခဲ့တဲ့ပြည်သူတွေကိုတခြားခံပြီးဖမ်းဆီးထားတယ်အဲပြည်သူတွေကဒီလက်နေကြီးကြီးကြပြီးတော့လင်းရင်ပြစ်တာလို့အဲ့မှာတည်ကြည်တန်ရတာရှိရအဲ့အတွေ့အကြုံမှာမူတည်ပြီးတော့နောက်ပိုင်းမှာတော့အကုန်လုံးမျိုးနေတွေကိုအဲ့လိုဖက်ခွာဖို့မျိုးတင်တိုက်ပွဲရှင်နေမှာရှိရင်ထွက်ခွာဖို့တတိပြတာရှိတယ်
ရခိုင်ပြည်နယ်တွင်မြို့နယ်စုစုပေါင်း18မြို့နယ်ရှိပါတယ်။အဲ့ဒီတည်းကရခိုင်မြောက်ပိုင်းမြို့နယ်တွေမှာဖြစ်တဲ့ရသေးတောင်ဘူးဒီတောင်ပုံနေကျွန်းကြောက်တော်မြောက်ဦးမင်းပြားမြေပုံပောက်တော်နယ်ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တွေကိုအေးအေးဘက်ကသိမ့်ပိုက်ထားပြီးဖြစ်ပါတယ်။ချက်ရှိနေသေးတဲ့မြို့တွေတဲမှာမောင်တော်အမ်တန်တွဲနဲ့တောင်ခုံမြို့နယ်တွေကိုအီအီဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးကြောက်ဖြူ၊ကွာနဲ့စစ်တွေမြို့နယ်တွေကိုတော့အရက်ခတ်တက်တော်အီအီဘက်ကပိတ်ဆို့ထားပါတယ်။လက်တလုံးရခိုင်တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကပြောဆိုထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်တောင်ပိုင်းကနောက်ဆုံးအခြေအနေသတင်းပေးပို့ချက်မသိင်ကြီးထိုက်တင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီအိန္ဒိယမဏိပူအချင်းထောင်မှာမြန်မာနိုင်ငံသားတချို့အစာငတ်ခံဆန္ဒပြတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြပတ်ခါတွေကြောင့်စစ်ပေးရှောင်ရင်းအိန္ဒိယနိုင်ငံမှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံဘက်ပြန်ပို့ဖို့စီစဉ်နေတာကြောင့်လုံခြုံရေးစိုးရိမ်တဲ့အတွက်မဏိပူထောင်မှာထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသား၂ဒါဇင်ကျော်အစာငတ်ခံဆန္ဒပြနေကြပါတယ်။မဏိပူပြည်နယ်ထဲမှာအခုလိုဖမ်းဆီးခံထားရတဲ့မြန်မာတွေတဲကထောင်နဲ့ရက်စီပြီးတဲ့လူ28ယောက်ကိုနေဆက်ကနေမြန်မာနိုင်ငံတဲကိုပြန်ပို့ဖို့ပြည်နယ်စုရကစီစဉ်နေတဲ့အတွက်ကန့်ကွက်ဆန္ဒပြကြတာလည်းဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညိုတင်ပြပါမယ်ရှင်
။အိန္ဒိယမဏိပူပြည်နယ်အင်ဖာအချင်းထောင်မှာနေဆက်ဖြတ်ကျော်မှုနဲ့ဖမ်းဆီးခံလိုက်ရတဲ့မြန်မာတွေတဲက28ယောက်ကိုပြည်နယ်စုရကနေပြီးတော့မြန်မာစစ်ကောင်စီဘက်ကမကြခင်မှာလွှဲပြောင်းပေးဖို့ရှိနေတာပါ။သူတို့အများစုဟာလူငယ်တွေဖြစ်ပြီးတော့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုရှောင်တင်းနေတဲ့အိန္ဒိယဘက်ကိုရောက်လာကြတာဖြစ်လို့ပြန်ပို့မဲ့အစီအစဉ်ကိုလက်မခံမနဲ့တနင်္ဂနွေနေ့ကစပြီးတော့အလုံးအစာငတ်ခံဆန္ဒပြနေကြတာပါ VOA ကလက်ခံရရှိတဲ့ Infa ထောင်ကနေပြီးတော့ပေးပို့လာတဲ့အစာငတ်ခံဆန္ဒပြနေတဲ့မြန်မာနိုင်ငံသားအချင်းသားတူရဲ့အတန်ဖိုင်မှာတော့သူတို့ဆန္ဒပြနေတာကိုပြည်နယ်အာဏာပိုင်တွေဘက်ကတုံ့ပြန်မှုမရှိသေးဘူးလို့ပြောထားပါတယ
်
တနင်္ဂနွေနေ့နေ့လယ်2နာရီလောက်ခဲကအချင်းတောင်ထဲမှာအစာငတ်ခံဆန္ဒပြခဲ့ကြတာပါလက်ရှိမဏိပူပြည်နယ်အင်ဖာချင်းထောင်ထဲမှာထင်းသိမ်းခံရသူတွေဟာ UNHCR အကူအညီရဖို့အတွက်မြို့တွေကိုတွားရင်းနဲ့လမ်းမှာဖမ်းဆီးခံရတာတချို့ကတော့မဏိပူပြည်နယ်ကဒုက္ခသည်စခန်းတွေကိုရေတပ်ဖွဲ့ကဝင်ရောက်ဖိနှိမ်ပြီးတော့စားစရံအတုကန်ဆောင်မှုစတွေကိုအကြောင်းပြုပြီးအိန္ဒိယနိုင်ငံရဲ့ Foreigner Act နဲ့ဖမ်းဆီးခံရတာဖြစ်ပါတယ်ဒါရီဟာအိန္ဒိယဘဟုဆွေရကပြည်내ဆွေရတွေပေါ်ဖိအားပေးမှုတွေကအဓိကဖြစ်ကြောင်း New Delhi ခြေဆိုင် India for Myanmar အရက်ဖက်ဖွဲ့ရဲ့ဦးဆောင်သူတူဖြစ်တဲ့ Slide Toka က view ကိုပြောပါတယ
်။တက်ဆိုင်ရာပြည်내ဆွေရတွေကိုဖိအားပေးတဲ့ချက်မှာမီဇိုရမ်ပြည်내ကတော့ဒီဘဟုဆွေရရဲ့ဖိအားကိုလွန်ဆန်ပြောမှမြန်မာနိုင်ငံဘားတွေကူညီတာပေါ့နော်။အတူတူမဏိပူပြည်내ဆွေရကတော့အဲ့လိုဘဟုဆွေရရဲ့ဖိအားတွေဂျုံလာတဲ့ချက်ချင်းမြန်မာနိုင်ငံဘားတွေကိုစတင်ဖန်ဆီးရတာလောက်တာပေါ့နော်။ဖန်ဆီးတဲ့အကျင့်အကြံတွေးနဲ့ပြောမယ်ဆိုရင်ဒါခုနှစ်ကျင်းလောက်ရှိတယ်ကျွန်တော်တို့မှတ်တမ်းအရပေါ့နော်ဆိုတော့ဒီဖန်ဆီးခံရတဲ့သူတွေအများထင်မှာတော့တချို့ကတော့ဒါအာဏာသိမ်းမှုမတိုင်ခင်ကလေးကနေစာဝန်တွေကြီးအတွက်စီးပွားရှာရင်းနဲ့ဒီမဏိပူကိုရောက်ရှိလာတဲ့သူတွေကိုသူတို့အလုံးလုံးနေတဲ့အလုံးယုံတနေရမှာဝင်ဖန်တာရှိတယ်လို့ဒါအများစုကတော့ဒီစီးပေးရှာရှောင်းတဲ့သူတွေပေါ့နော်
အိန္ဒိယဖို့မြန်မာအဖွဲ့ကိုယ်တိုင်လည်းမဏိပူထောင်ထဲမှာမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုစောင့်ကြည့်နေတာပါ။မကြသေးခင်ရဲ့သတင်းပတ်တွေအတွင်းအကျဉ်းသား86ဦးကိုအိန္ဒိယဘက်ကအတင်းကျပ်မြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့ပါတယ်။သူတို့အများစုကတော့မဏိပူဘက်မှာရွှေ့ပြောင်းလုပ်လို့ရင်းနဲ့နှစ်အတန်ကြာလေးကဖမ်းဆီးခံရသူတွေဖြစ်တယ်လို့ Slide Toka ကဆိုပါတယ်။လက်ရှိထောင်ထဲမှာမြန်မာအကျဉ်းသား160နီးပါးရှိပြီးတော့အဲ့ဒီထဲကအယောက်100နီးပါးဟာချင်းလူမျိုးတွေဖြစ်တယ်လို့လည်းသူကပြောပါတယ်။အစာငတ်ခံဆန္ဒပြသူတွေဟာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းထွက်ပြေးလာသူတွေဖြစ်ပြီးတော့သူတို့ကမြန်မာဘက်ကိုပြန်မပို့ရေးမျှော်လင့်နေကြတယ်လို့လည်း Slide Toka ကပြောဆိုပါရခင်ဗျာ
ဒါတော့အိန္ဒိယမဏိပူအချင်းထောင်မှာမြန်မာနိုင်ငံသားတချို့အစာငတ်ခံဆန္ဒပြနေကြတဲ့အကြောင်းကိုသားညိုဦးပြောပြပေးခဲ့တာပါရှင်ထိုင်းနယ်စပ်မဲဆောက်မြို့မှာမြန်မာမျိုးသမီးတဦးအကြမ်းဖက်တပ်ဖြတ်ခံရတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်မြန်မာနိုင်ငံရဲ့နေဆက်ထိုင်းနိုင်ငံမဲဆောက်မြို့မှာလွန်ခဲ့တဲ့2လကျော်လောက်ကမြန်မာမျိုးသမီးတူအိမ်တွင်းအချက်ဖက်ခံရပြီးတော့အသက်သိဆုံးခဲ့ရတဲ့အမှုမှာထိုင်းရဲကကိုအမှုဖွင့်ထားပြီးတော့တရားခံအဖြစ်နဲ့ဆွဆွဲခံထားတဲ့ခင်မုန်းဖြစ်သူကတော့ထွက်ပြေးသိမ်းရှောင်နေပါတယ်။ဒီအမှုမှာပေါ်ပေါက်ဖို့နဲ့သိဆုံးသွားသူအမျိုးသမီးကိုတကြိုနိုင်ဖို့အကူအညီပေးနေတဲ့အကြောင်း Sister to Sister အမျိုးသမီးအဖွဲ့ကမှတ်ထိတ်ထားတာ VOA ကိုပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကတင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံတက်ဆေးယုံမှာတန်ရာတန်ချက်တွေနဲ့တည်ဆုံသွားသူအမျိုးသမီးငယ်ဟာအသက်26နှစ်ဝန်းကျင်ရှိပြီးသူ့နာမည်ကမာထထက်စောဖြစ်ကြောင်းဆေးယုံမှတ်တမ်းမှာဖော်ပြထားပါတယ်။ သူဟာလွန်ခဲ့တဲ့ဧပြီလကမဲဆောက်မြို့မှာရှိတဲ့ခင်မွန်းတဲ့စီကိုမြန်မာဖက်ချန်းကနေလာတွေ့ချိန်မှာအခုလိုတေဆုံတဲ့ဖြစ်ရပေါ်ပေါက်ခဲ့တာဖြစ်ကြောင်းအမှုမှပေါ်ပေါက်ရေးကူညီပေးနေတဲ့ Sister to Sister အဖွဲ့ကမှထိတ်ထားက VOA ကိုပြောပါတယ်။မျက်နာကိုလှက်သီးနဲ့အချက်ပေါင်းများစွာထိုးခဲ့တဲ့ဒဏ်ရာတန်းချက်တွေကိုကူတာဖို့မှထတဲ့စော်ကိုမဲရော်ဆေးကန်းကနေတဆင့်မဲဆောက်ဆေးရုံကြီးစီအဲဒီကတဆင့်တက်ဆေးရုံအထိရောက်ခဲ့ပြီးနောက်ဆုံးအဲ့ဒီဆေးရုံမှာတည်ဆုံခဲ့တာဖြစ်တယ်လို့မှထိတ်ထားကပြောပါတယ်။မျက်နာကိုလက်သီးနဲ့အချက်ပေါင်းများစွာထိုးခဲ့တဲ့ဒဏ်ရာတန်းချက်တွေကိုကူတာဖို့မှထတဲ့စော်ကိုမဲရော်ဆေးကန်းကနေတဆင့်မဲဆောက်ဆေးရုံကြီးအဲ့ဒီကတဆင့်တက်ဆေးရုံအထိရောက်ခဲ့ပြီးနောက်ဆုံးအဲ့ဒီဆေးရုံမှာတည်ဆုံခဲ့တာဖြစ်တယ်လို့မှထိတ်ထားကပြောပါတယ်
။တခြားလက်နက်တွေတုံးပြီးတော့အဲ့လိုမျိုးတက်ရိုင်းနှက်တာမျိုးမဟုတ်ဘဲနဲ့လက်သီးနဲ့လည်းထိုးသွားတာ။အတင်းရထိုးပြီးတော့အမျိုးသမီးကအုံနောက်သွေးကိုဆင်းဖို့နဲ့ operation တော့ခုတွေပါလေသူတို့စူးစမ်းခဲ့တဲ့ထိုင်းရံကယ်ဖို့စူးစမ်းရတယ်ပေါ့နော်ဆေးရုံသုံးခုလောက်ပြောင်းလိုက်တယ်ဒါနဲ့မရလိုက်ဘူးဘလောက်အခြေအနေဆိုတော့ဆေးရုံရောက်နေကြတဲ့အမျိုးသမီးကလက်လုံနေပြီဒုတ်တွေပါရင်းနဲ့ရိုက်ထားတယ်ဆိုအဲ့လိုတန်ရာမျိုးတွေမဟုတ်ဘူ
းမှတ်တက်ဆော်မတည်ဆုံးခင်မှာလူနာဆောင်အဖြစ်ကိုညီပေးခဲ့သူအမျိုးသမီးပြောပြတဲ့အတန်းဖိုင်ကို FOA ကလက်ခံရရှိခဲ့တဲ့အထက်မှာတော့မှတ်တက်ဆော်တည်ဆုံးတဲ့အမှုနဲ့ပတ်သက်လို့ရဲကသူ့ကိုစစ်ဆေးခဲ့တယ်လို့ပြောပါတယ
်အလောင်းကလာထုတ်ဖို့ဟိုတရားခံဆက်သွယ်လို့မရဘူးဆိုတော့သူတို့တစ်ချက်တစ်ဆက်လိုက်တော့ဆာရွက်စာတမ်းမှာအမပဲရှိတာဆိုတဲ့အခါကျတော့အမဆက်သွယ်လာတယ်အမကိုလာတွေ့တယ်အမလည်းအမတီးတယ်အဲ့ဒီအပိုင်းပဲဒီတော့ဆိုတော့ဘာလို့ဆိုအကူမတော်မလေးရဲ့အချက်လဲဆိုတာနာမည်တစ်ခုပဲသူပြောလိုက်လို့သူမျိုးသမီးနာမည်ကတက်တက်ဆုံးတော့တက်တက်ဆုံးတော့သူများမင်းအဲ့လိုပဲကျန်တဲ့ဟာမှမပြောတတ်ဘူ
းလက်ရှိထိုင်းရဲတွေကအမတက်တက်ဆုံးတည်ဆုံးတဲ့ဖြက်ကိုအမှုဖွင့်ပြီးတော့ဆက်လက်စုံစမ်းနေတာတွေရှိပေမဲ့တရခံအဖြစ်ယူဆရတဲ့ခင်မွန်ဖြစ်သူဝလာကတော့အခုအချိန်ထိထွက်ပြေးသိမ်းရှောင်နေဆဲဖြစ်တဲ့အတွက်အမှုမှပေါ်ပေါက်ရေးအခက်အခဲတွေရှိနေတယ်လို့မှတ်ထိတ်ထားကဆိုပါတယ်
ဘလို့ခေါ်လဲ timing ကတော့ဆက်ပြီးတော့သူတို့စုံစမ်းနေပါ냐မျိုးတော့ချိသူတို့အဲ့လိုတော့ပြောတဲ့အတူတူပြောတာတော့မရှိပြင်မဲ့သူတို့အခုကတော့တန်တန်ဒီတိုင်းရှိနေတယ်ဆိုတော့ကျွန်တော်တို့ပြီးတယ်အဲသူတို့လည်းစုံစမ်းကောင်းစုံစမ်းမှာပါဒါပေမဲ့ကျွန်တော်တို့ပမာလည်းဖြစ်နေတယ်တရားမဝင်ဟောပါဘုရားပမာဖြစ်နေတယ်ဆိုလို့ရှိရင်ညာတော့အဖေကအတိတ်အရင်စိတ်မခံတာညာပါတယ်တရားခံတာတရားခံတာမမိခဲ့တော့သူတို့တိုင်းကလည်းသူတို့အလောက်ဒီတိုင်းစုံစမ်းနေလို့ကျွန်တော်မဖြစ်ဘူးပေါ့နော်
မတတဆောတည်ဆုံးမှုနဲ့ပတ်သက်လို့မဲဆောက်ကထိုင်းရဲစခန်းကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးပမ်းနေဆဲဖြစ်ပါတယ်။တက်ဆေးရုံမှာနှစ်လကျော်ကြာရှိနေတဲ့မတတဆောရဲ့ရုပ်လောင်းကိုထုတ်ယူပြီးကောင်းမွန်စွာကြိုနိုင်ဖို့ဆန္ဒရှိနေကြောင်းမိသားစုဝင်တွေက VOA ကိုပြောပါတယ
်။မဲဆောက်မြို့မှာမြန်မာမျိုးသမီးအတူအကြမ်းဖက်တပ်ဖြတ်ခံခဲ့ရတဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုနန်းလောင်ကတင်ပြပေးခဲ့တာပါရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးပြီးတော့အမေရိကန်နိုင်ငံရေးသတင်းဆောင်ပါတပုတ်ကိုလည်းတလဲအလဲပေးချင်ပါတယ်။2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကွန်ဂရက်စ်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်ပြီးဒီ2020ရွေးကောက်ပွဲမှာထရမ့်ရှုံးနိမ့်ခဲ့တာကိုကန့်ကွက်ခဲ့ကြပါတယ်။ဒီနှစ်ရွေးကောက်ပွဲအတွက်အပြိုင်ဆိုင်မဲဆွယ်နေကြတဲ့သမ္မတဟောင်းထရမ့်နဲ့ဒီလက်ရှိသမ္မတဂျိုးဘိုင်ဒန်တို့နှစ်ဦးစလုံးကဒီဇန်နဝါရီ6ရက်အကြမ်းဖက်မှုကိုသင်ခန်းစာတစ်ခုအဖြစ်နဲ့မဲဆွယ်ပွဲဒီမှာပြန်ပြောနေကြပါတယ်။ဒီအကြောင်းပြည်ဝင်သတင်းတောက်ဒိုရာမခိုဝါသတင်းပြပို့ထားတာကိုကိုငင်းညံတင်ပြပါမယ်ရှင
်။2021ခုနှစ်ဇန်နဝါရီလ6ရက်အကြမ်းဖက်မှုကဒေါ်နယ်ထရမ့်မဲဆွယ်ပွဲဒီမှာရွေးကောက်ခံရဖို့အဓိကအကြောင်းအရာတစ်ခုဖြစ်လာပါတယ်။
Donald J. Trump and the J6 Choir
လွတ်တော်ကိုစီးနင်းတိုက်ခိုက်သူတွေတီးဆိုခဲ့တဲ့တချင်းနဲ့ Trump ကမဲဆွယ်ပွဲအစမှာစဖွင့်ခဲ့ပါတယ
် You heard the hostage
ဇာခံတွေချင်းစုံနေကြတာခင်ဗျားတို့ကြားကြလားသူတို့ကဇာခံတွေပါသူတို့ကို J6 ဇာခံတွေလို့ကျွန်တော်ခေါ်ပါမယ
် Trump ကပုံကန်တိုက်ခိုက်သူတွေဟာပြစ်မှုကျူးလွန်တဲ့ရာဇဝတ်သားတွေမဟုတ်ပဲမျိုးချစ်တွေတစားကန်တွေလို့ပြောတဲ့အချိန်လူအုပ်ကလက်ခုပ်လက်ဝါးတီးအားပေးခဲ့ပါတယ
်ဂျိုးဘိုင်ဒန်လက်အောက်မှာအမေရိကန်မျိုးချစ်တွေဖန်ခံရတိတ်ဆန်နေလို့တစားကန်အလုတ်ခံနေရပါတယ
် J6 လို့ခေါ်တဲ့အကျဉ်းတောင်စူပေါင်းတီးဆိုတဲ့တခြင်းမှာ Trump ကပါဝင်အသံသွင်းထားပြီးနိုင်ငံတော်တစ္ဆာခံတဲ့စာသားကိုလည်းသူကရွတ်ဆိုထားပါတယ
် It is in Congress to use the pledge
တော့စီးနင်းအကြမ်းဖက်ပုံကန်ခဲ့သူတွေကိုနိုင်ငံတော်ကိုတစ္ဆာခံသူတွေဆိုပြီးလှုံ့ဆော်တာမျိုးကစီလျော်မှုမရှိပါဘူးဒီကိစ္စမှာဝေဖန်တဲ့သူတွေပြောတာမှန်တယ်လို့ကျွန်မထင်တယ်ဒေါ်နယ်ထရမ့်အကြောင်းပြချက်ဒါမှမဟုတ်ဖြည့်ရှင်းချက်မှာတော့သူတို့ဟာစစ်မှန်တဲ့မျိုးချစ်တွေလို့ပြောနေတာပ
ါ We will treat them fairly
ကျွန်တော်တို့ကသူတို့ကိုမျက်မှတ်ထပ်ဖြစ်အောင်လုပ်မှာပါလူငိမ့်ခွင့်ပေးရပါလိမ့်မယ် လူငင်းခွင့်ပေးမှာပါ
ဇန်နဝါရီ6ရက်အကြမ်းဖက်မှုအကြောင်းကိုသမ္မတဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးမှုတွေမှာလည်းပြောပါတယ်ဒါပေမဲ့မျိုးချစ်တွေလို့မပြောပါဘူးဒီမိုကရေစီကိုချိမ့်ချောက်သူတွေဖြစ်တာပြောဆိုပါတယ
် They were insurrectionists not patriots
သူတို့ဟာပုံကန်ဆန့်ကျင်သူတွေပါမျိုးချစ်တွေမဟုတ်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာသူတွေမဟုတ်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ဆီးတဲ့သူတွေပ
ါ
တကယ်လို့သူသာသမ္မတဖြစ်လာရင်လူငင်းခွင့်ပေးကျင်နေတာပါအားလုံးကိုလူငင်းခွင့်ရကျင်နေတာပ
ါ Trump's assault on democracy isn't just
democracy ကို Trump တိုက်ခိုက်တာကအတိတ်ကတည်းကဖြစ်ခဲ့တာမဟုတ်ပါဘူးအနာဂတ်မှာလည်းဖြစ်လာနိုင်ခြေရှိပါတယ
်2021ခုနှစ်အကြမ်းဖက်မှုက2024ရွေးကောက်ပွဲမဲပေးမှုအပေါ်ဘယ်လိုတက်ရောက်မလဲဆိုတာကတော့ခမည်းဘသူဘဲဝါဆိုတာအပေါ်မှာမူတည်တယ်လို့American တက္ကသိုလ်နိုင်ငံရေးသိပ္ပံပညာရှင် Chris Addison ကမြင်ပါတယ
် Some people will be galvanized
ပါတဲ့ဆရာအတူယူဆရာဖြစ်ကောင်းဖြစ်နိုင်ပါတယ်တချို့ကတော့ထိတ်လန့်ကြောက်ရွံ့ကြမှာပ
ါသမ္မတ Biden ရော Trump ကရောသမ္မတရွေးကောက်ပွဲမှာလူရွေးမှိုင်းဘာတွေဖြစ်လာနိုင်တယ်လဲဆိုတာသတိပေးဖို့ဇန်နဝါရီလ6ရက်လွတ်တော်စီးနင်းမှုကိုဥပမာပေးပြောဆိုနေကြောင်းပါခင်ဗျာ
နိုဝင်ဘာရွေးကောက်ပွဲအတွက်အမေရိကန်သမ္မတလောင်းတွေအပြိုင်ဆိုင်မဲဆွေနေကြတဲ့အခြေအနေတွေကိုကိုညင်းညင်းကတင်ပြပေးခဲ့တာပါရှင်။ဇွန်လ17ရက်အင်္ဂါနေ့မနက်ခင်း View Radio Season တွေကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လည်ပေးနေပါတယ်။အမေရိကန်ပြည်တော်စုမှာဇွန်လ19ရက်နေ့ကို Juneteenth အစိုးရရုံးပိတ်ရက်အဖြစ်နဲ့2021ခုနှစ်မှာသမ္မတကလက်မှတ်ရေးထိုးသတ်မှတ်ခဲ့ပါတယ်။အဲ့ဒီနေ့ကိုကျိုးစနစ်အဆုံးသတ်တဲ့နေ့အဖြစ်လူပါအတိုင်းဝိုင်းနေချာမှာဆင်နွှဲနေကြတာကတော့ကြားပါပြီ။VUA ပုံပြရုပ်သံမှာမဲအေးတနာကျော်ကတင်ပြပေးထားပါတယ်ရှင်
။အမေရိကန်မှာအစိုးရရုံးပိတ်ရက်ဖြစ်နေနောက်ဆုံးတက်မှတ်လိုက်တဲ့ Juneteenth အားလိုက်ကိုအာဖရိကနယ်ပယ်တွေဆင်နွှဲခဲ့တာ150ကျော်ပါပြီ။အမေရိကန်ပြည်အောင်စုမှာကျွန်စနစ်အဆုံးတက်မှုကိုအထိမ့်မှတ်ပြုဆင်နွှဲတာဖြစ်ပါတယ်။ပထမဆုံးအချိန် 1866 ဇွန်19မှာဆင်နွှဲခဲ့ပါတယ်။အဲ့ဒီပထမတစ်တက်ကတော့ Texas ပြည်နယ် Galveston မြို့ကကျွန်ပြုခံနေရတဲ့အာဖရိကနယ်ပယ်တွေသူတို့လွတ်လပ်ပြီးပြည်တွင်းစစ်ကြီးလွန်ခဲ့တဲ့2လကပဲပြီးဆုံးသွားပြီဆိုတာသိလိုက်ရပါတယ်။သမ္မတ Abraham Lincoln ကျွန်စနစ်ဖျက်သိမ်းတဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးတော့နှစ်နှစ်ခွဲကျော်ကြာမှသူတို့စီအကြောင်းကြားလိုက်တာပါ။1866ခုနှစ်ကစပြီးတော့ Galveston မှာစတင်ဆင်နွှဲလိုက်တာပျော်ဝဲရှင်မွေတွေနိုင်ငံအနှံ့တခြားမြို့တွေနယ်တွေထိပါကူးဆက်သွားပါတယ်။အားလိုက်ရဲ့နာမည်ကတော့1919ဆိုတဲ့ရက်ပေါင်းပြီးတော့ဖြစ်သွားတာပါ Jubilee နဲ့ Johnson ဖြတ်သိမ်းနေလွတ်လပ်မှုနေ့လို့လည်းခေါ်ကြပါတယ်မိသားစုတွေပြန်လည်စုံစည်းကြချစ်တဲ့ပွဲတွေလုပ်ကြပျော်ဝဲရှင်ပွဲတွေဆင်နွှဲကြနဲ့ကျင်းပပါတယ်1980မှာ Texas ပြည်နယ်ကဒီနေ့ကိုပြည်နယ်အားလိုက်ရဲ့အဖြစ်အရင်ဆုံးသတ်မှတ်ပါတယ်အဲကစလို့တခြားပြည်နယ်တွေလည်းဒီနေ့ကိုအားလိုက်ရဲ့နေ့ဒါမှမဟုတ်အောက်မေ့ပွဲနေ့အဖြစ်နဲ့တရားဝင်သတ်မှတ်ပါတယ်2020မှာ George Floyd နဲ့တခြားလူမဲတချို့ရဲလက်ထံမှာတေဆုံးခဲ့လို့တနိုင်ငံလုံးဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပြီးနောက်ဒီရက်ကိုလူတွေပို့ပြီးအာရုံစိုက်မိလာပါတယ်။2021မှာတော့ Juneteenth ကို American ပြည်အောင်စုအစိုးရရဲ့စစ်တရေမြောက်အားလက်ရဲ့အဖြစ်လွှတ်တော်ကအတည်ပြုပြီးသမ္မတ Joe Biden ကဥရေဖြစ်နဲ့လက်မှတ်ရေးထိုးလိုက်ပါတယ်။
အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်ဇွန်လ19ရက် Juneteenth အမေရိကန်ရုံးပိတ်ရက်အကြောင်းကိုမဲအေးတနာကျော်တင်ပြပေးခဲ့တာပါရှင်။စစ်ကောင်စီဗဟိုဘဏ်ကိုဖိအားပေးရယူဖို့တိုက်တွန်းတဲ့ဩစတြေးလျစီးပွားရေးပညာရှင်ရှောင်းတန်နာနဲ့တွေ့ဆုံမေးမြန်းခန်းအပြင်အပတ်စဉ်စီးပွားရေးနဲ့လူမှုရှုခင်းအစီအစဉ်တွေလည်းမကြခင်မှာထုတ်လင်းပေးဖို့ရှိပါတယ်။စောင့်မျှော်နားဆင်ပါအောင်ရှင်
။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ blue mark အပြရာအမှတ်လေးပါတာလိပ်ပြီးနေကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်။ View American တန်ရဲ့ဇွန်လ17ရက်အင်္ဂါနေ့မနက်ခင်း Radio Season တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ။မြန်မာစံတော်ချိန်မနက်9နာရီခန့်ဆက်ပြီးတော့ထုတ်လင်းပေးသွားမယ့် Season တွေကိုတော့လိုင်းနိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လင်းပေးနေပါတယ်။အပတ်စဉ်ကဏ္ဍတွေမတင်ဆက်ပေးခင်မှာအခုဒီစစ်ကောင်စီရဲ့ဗဟိုဘဏ်ကိုဖိအားပေးရေးယူဖို့တိုက်တွန်းတဲ့ Australia စီးပွားရေးပညာရှင်ရှောင်းတာနာနဲ့ View တွေ့ဆုံမေးမြန်းထားတာကိုတင်ပြပေးပါမယ်။စစ်ကောင်စီရဲ့ဗဟိုဘဏ်ကစစ်ပွဲကိုဖန်တီးနေတဲ့အဓိကရန်နေရာဖြစ်နေလို့အရေးယူရမယ့်အဆင့်ကိုရောက်နေပြီလို့စစ်ပွဲပညာရှင်ပါမကရှောင်းတန်တွေကပြောဆိုလိုက်ပါတယ်။ လက်နက်ဝယ်ဖို့နိုင်ငံခြားငွေအထူးလိုအပ်နေတဲ့စစ်ကောင်စီအပေါ်ကန့်သတ်နိုင်မှုအခြေအနေကိုကိုငင်းချဲကြီးကတည်တံ့တွေ့ဆုံမြင်ပြထားပါရဲ့ရှင်
Many argue that international
American Europe သမဂ္ဂနဲ့ Australia ပါဝင်နိုင်ငံတကာကပိတ်ဆို့အရေးယူမှုတွေကချမ်းဖတ်မှုတွေကိုပထိန်ချုပ်နိုင်မှုဆိုပြီးတော့အများထောက်ပြကြပါတယ်ဒီပေါ်မှာပမခဆောင်ထောင်းနိုင်အနေနဲ့ဘယ်လိုရှိပြမှာလဲဗ
ျ The atrocities in Myanmar
I think with any discussion of sanctions we have to be a bit modest about what
ဘယ်ဆိုအရေးယူမှုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့တိတ်မျှော်လင့်ချက်ကြီးလို့မရပါဘူးမြန်မာပြည်ကဖိနှိပ်ရဆက်မှုတွေကအာဏာသိမ်းစစ်ကောင်စီချုပ်ငြိမ်းသွားမှာပဲအဆုံးသတ်နိုင်မယ်လို့ထင်ပါတယ်နိုင်ငံတကာတိုင်ဝမ်ကအဲ့ဒါကိုဓာတ်ရိုက်လုပ်နိုင်မှုကအကန့်အသတ်တွေရှိပါတယ်ကျွန်တော်ဆိုလိုချင်တာကဘယ်ဆိုအရေးယူမှုတွေကစစ်အာဏာရှင်တွေရဲ့စစ်တိုက်ခိုက်နိုင်မှုစွမ်းရည်ကိုချော့ချဘူးပဲလို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုကျုံကြီးမယောင်လန်ကသူ့ပုံရိပ်တွေဘာတွေဂယုမဆိုင်ပါဘူး။စီးပွားရေးတွေဘာတွေလည်းဂယုမဆိုင်ပါဘူး။အရင်ကခေါင်းဆောင်တွေတန်ခတ်ပိတ်ဆို့မှုပေါ်စဉ်းစားသလိုမျိုးထုံးစံကိစ္စတွေကိုသူကဂယုမဆိုင်ပါဘူး။ဆိုရတဲ့ရက်ကနိုင်ငံတကာမှာနာမည်ကောင်းပုံရိပ်ကောင်းလိုချင်တာမျိုးလူနေမှုအဆင့်တန်းမြင့်တင်လိုတာမျိုးဆိုရင်ခါတရီမှာပိတ်ဆို့ရေးမှုတွေကအလုပ်ဖြစ်နေမှာလေ။ဒါပေမဲ့ဒီလိုအခြေခံလူတွေရဲ့လိုအပ်ချက်ကိစ္စမျိုးတွေတော့သူကဂယုဆိုင်တာမဟုတ်ပါဘူး။သူရှင်သန်ရည်တည်နိုင်ဖို့ပဲသူကအသေးအံလုပ်နေတာ။ဒါကြောင့်တန်ခတ်ပိတ်ဆို့မှုတွေအကြောင်းပြောတဲ့အခါကျွန်တော်အမြင်ကနည်းနည်းတော့ကွဲပြားပါတယ်။အာဏာရှင်အစိုးရကိုအရှိတ်ရစီပြီးတော့သူတို့ရဲ့အမှုကျင့်တွေကိုပြောင်းလဲဖို့မဟုတ်ပါဘူး။သူတို့ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူး။ဒါကြောင့်ပိတ်ဆို့အရေးမှုတွေကသူတို့ရဲ့စွမ်းဆောင်ရည်ကိုရှော့ချဖို့ပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အမြင်အရတကယ်လက်တွေ့ကျတဲ့နီလန်ကချက်နှစ်ချက်ရှိပါတယ်စစ်တပ်ရဲ့လေရင်စီလောင်စာအရင်းမြစ်ကိုအထူးသဖြင့်ကန့်သတ်ထားဖို့ကတစ်ချက်ပါဘာကြောင့်လဲဆိုတော့တိတဲ့အတိုင်းပဲအတိုက်ခံတွေအပေါ်မှာအားသာနေတာတခုကလေချောင်းကပဲလीနောက်ဆက်နွယ်နေတဲ့ဒုတိယအချက်ကစစ်ကောင်စီမှာနိုင်ငံခြားငွေအလွန်မင်းရှားပါမှုအခက်ကြုံနေပါတယ်နိုင်ငံခြားငွေခင်မီလက်နက်တွေနဲ့ခရမ်းတွေဆိုတာကတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်စစ်ကောင်စီတို့ကဗန်စင်းတွေကအရန်ငွေတွေအသုံးပြုနိုင်ခွင့်ကိုပိတ်ဆို့နိုင်ရင်တကယ်ကိုဗန်နာရေးပိုင်းမှာဖိအားဖြစ်စေမှာပါ Really putting the pressure
on the financial side Many wonder whether the Okay American လို့နိုင်ငံတကာအတိုင်းဝိုင်းကဥပမာစစ်ကောင်စီလက်အောက်မှာရှိနေတဲ့မြန်မာနိုင်ငံတော်ဘဟုဘန်လိုမျိုးစစ်ကောင်စီရဲ့ဗန်နာရေးအဖွဲ့အစည်းတစ်ခုလုံးကို Facebook အရေးယူနိုင်ပါမလားလို့လူတွေကမေးခွန်းထုတ်ကြပါတယ်ဒါမျိုးကဖြစ်နိုင်ပါမလားဗျာ
It is possible and I think we're
getting ဖြစ်နိုင်ပါတယ်ဒီလိုလှုပ်ဖို့လိုအပ်တဲ့အဆင့်ကိုရောက်ခါနီးနေပါဘူးမြန်မာနိုင်ငံရဲ့ဘူပန်ကစစ်ပွဲကိုဖန်တီးနေတဲ့အဓိကရန်တရာဖြစ်နေလို့ပါအခြေခံသဘောပြောရရင်အရင်ဆိုရလက်ထက်တုန်းကဆိုရင်ဘူပန်ကအစိုးရရဲ့စီးပွားရေးပြည်ပြောင်းလဲမှုတွေမှာဗန်နာငွေထောက်ပံ့မှုငွေကြေးရိုက်နှိပ်ထုတ်ရပါတယ်ဒီလိုငွေကြေးရိုက်ထုတ်တာကြီးတက်တက်လဲလှုပ်လို့မရပါဘူးမင်္ဂနဲ့ဗန္ဒာရေးစနစ်အခွန်ကောက်ခံမှုစနစ်နဲ့အလုပ်တွေကိုကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်လုပ်ဖို့လိုပါသေးတယ်။အခုဒါတွေအကုန်လုံးပြတ်စည်းသွားပါပြီ။ခုဆိုရင်မြန်မာစစ်တပ်အတွက်စစ်ပွဲမှာအသုံးပြုဖို့ပြည်တွင်းရန်ပုံငွေရရည်ငွေရိုက်ထုတ်ဖို့ကလွဲလို့ကျွန်တော်ဘာမှမရှိပါဘူး။ဒါပေမဲ့စစ်ပွဲအတွက်နိုင်ငံတကာရန်ပုံငွေရှိဖို့လည်းလိုပါတယ်။သူတို့လိုအပ်နေတာကရုရှားနဲ့တရုတ်လိုနိုင်ငံတွေစီကလက်နက်တွေဝယ်ဖို့ငွေလိုပါတယ်။ဒီနိုင်ငံတွေကပြည်တွင်းသုံးငွေဖြစ်တဲ့ကြက်ငွေကိုလက်ခံမှာမဟုတ်ပါဘူး။သူတို့ကနိုင်ငံခြားငွေကိုပဲလက်ခံမှာဖြစ်လို့ဘူပန်ကလည်းဒီကဏ္ဍမှာလည်းအဓိကကျပါတယ်။အဲဒီတော့ဘူပန်ကိုတန်ခတ်အရေးယူရမယ့်အဆင့်ရောက်နေပြီလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒီကိစ္စကနိုင်ငံတကာကနိုင်ငံရေးရာစီးပွားရေးကဏ္ဍမှာလုံကြီးမားတဲ့အခြေလမ်းတစ်ရပ်ဖြစ်နေပါတယ်။ဘူပန်ကအာဏာသိမ်းစစ်ကောင်စီရဲ့အဓိကတော့ချက်ဖြစ်နေတာမို့လို့ကျွန်တော်ကတော့ရေးယူရမယ့်အဆင့်ကိုရောက်နေပြီလို့ထင်ပါတယ
်။ဘလောက်မြန်မြန်နဲ့ဒီကိစ္စဖြစ်နိုင်မလဲမြတ်
happen well in a technical sense it can happen quite quickly but in a political
လို့တော့ရဆိုရင်တော့မြန်နိုင်ပါတယ်ဒါပေမဲ့နိုင်ငံရေးအရဆိုရင်တော့ကြာနိုင်ပါတယ်ဒီလိုလှုပ်ဆောင်မှုခိုင်မာတဲ့မဟာမိတ်အဖွဲ့တစ်ခုလိုအပ်တာကြောင့်နိုင်ငံရေးသဘောအရအချိန်ပိုကြာနိုင်ပါတယ်ယူပေါက်ဟာကွက်တွေရှိနိုင်လို့နိုင်ငံရေးအတွက်အကန့်အသတ်နဲ့လှုပ်လို့မရပါဘူးအဲဒီတော့ကျွန်တော်တို့လောက်အောင်မှာကမြန်မာနိုင်ငံဟာလက်ခံနိုင်စရာအခြေအနေထက်ကျော်လွန်သွားပြီဆိုတာကိုနိုင်ငံတကာအသိုင်းအဝိုင်းမှာသဘောတူညီမှုတရက်ရဖို့တိဆောက်ရပါမယ်လက်ရှိမြန်မာနိုင်ငံကြုံရတဲ့ပြဿနာတွေကတစ်ခုကတော့တခြားပြည်ပခန့်တွေရှိနေတာပါယူကရိန်းမှာဂါဇာကမ်းမြောင်မှာပြည်ပခန့်တွေရှိနေပါတယ်ခုချိန်မှာနိုင်ငံတကာအသိုင်းအဝိုင်းကသူတို့ဘယ်လိုရည်တည်မလဲဆိုတာကိုပြက်ပြက်သားသားလှုပ်ရမယ့်အချိန်ရောက်နေပြီလို့ကျွန်တော်ထင်ပါတယ်
to make definitively where they stand
we understand then that UAP tried
let's see american soa ထိချုပ်ထားတဲ့မြန်မာနိုင်ငံရဲ့နိုင်ငံသားအရင်ကနေပတ်သက်ပြီးတော့ Mr. Tan ရဲ့အနေနဲ့ american အရာရှိတွေနဲ့ထိတိစစ်ဆန်မှုစူးစမ်းနေတယ်လို့ကျွန်တော်နားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေပြပြလို့ရမှာနော
် one of the best things the US has done and I should
american soa ရဲ့အလွန်အလွန်ကိုကောင်းမွန်တဲ့ဆုံးဖြတ်ချက်တစ်ခုကတော့အဲ့ဒီအရင်ငွေတွေကိုထိချုပ်ထားပြီးတော့စစ်ကောင်စီကိုအသုံးပြုခွင့်မပေးတာပါ
ဒါကြောင့်အမေရိကန်ဆိုရကိုအခုလိုလှုပ်ဆောင်ပြီးတာအတွက်ကျေးဇူးတင်ကြောင်းပထမဆုံးပြောချင်ပါတယ်။ဒုတိယအဆင့်အနေနဲ့အဲ့ဒီဂျန်ငွေတွေကိုဘာအတွက်သုံးနိုင်မလဲဆိုတာကိုယူကရိန်းဖြစ်စဉ်နဲ့နှိုင်းယှဉ်စဉ်းစားဖို့လိုမယ်ထင်ပါတယ်။ရုရှားကဆင်နွှဲနေတဲ့ယူကရိန်းစစ်ပွဲမှာအမေရိကန်ဥရောပသမဂ္ဂနဲ့တခြားနိုင်ငံတချို့ကရုရှားရဲ့ဂျန်ငွေတွေကိုသိမ်းယူတာပါဝင်ရုရှားအပေါ် Facebook ရေးယူမှုတွေချမှတ်ခဲ့ပြီးတော့အဲ့ဒီဂျန်ငွေတွေတဲကငွေကြီးတွေကိုယူကရိန်းနိုင်ငံပြန်လည်တည်ထောင်ရေးအတွက်အသုံးပြုဖို့စဉ်းစားတဲ့အယူအဆတစ်ခုရှိပါတယ်ကျွန်တော်တို့ကလည်းဒါမျိုးအလားတူဥပမာထားပြီးတော့စဉ်းစားနေတာပေါ့။မြန်မာနိုင်ငံသားရန်ငွေကိုထိန်းချုပ်ထားတဲ့ဆိုရင်ယူကရိန်းဥပမာနီးတူစစ်တပ်ကိုခုခံရမှာကူညီဖို့ဒါမှမဟုတ်မြန်မာပြည်သူတွေကိုကူညီဖို့ဘလို့အသုံးချနိုင်မလဲဆိုတော့ပါ။နောက်ခံအကြောင်းအရာချင်းကလည်းနည်းနည်းတော့ကွဲတယ်ဆိုတာသိပါတယ်။တခုမှကနိုင်ငံတစ်ခုကတခြားနိုင်ငံတစ်ခုကိုဝန်တိုက်တာပေါ့။မြန်မာနိုင်ငံမှာကတော့ပြည်သူတွေကိုဖိနှိပ်တဲ့တရားမဝင်အစိုးရတရားရှိနေတာပေါ့။ဒါပေမဲ့ယူကရိန်းကိုတတ်နိုင်သမျှနမူနာယူနိုင်တဲ့လုံလောက်တဲ့တူညီမှုတွေရှိတယ်လို့ကျွန်တော်ကတော့ယူဆပါတယ်။ဒါပေမဲ့ဒါကကြီးမားတဲ့အဆင့်တွေကိုဖြတ်ကျော်ရပါမယ်။ကမ္ဘာတဝန်းကအစိုးရတွေဟာကြီးကြီးမားမားကိုးကားစရာဖြစ်လာမှာမလို့လားလို့တခြားအစိုးရတခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုသိမ်းယူမှာမျိုးကိုမလို့လားပါဘူး။ဒါကအလွန်ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်မှာပါ။ဒါကြောင့်ကျွန်တော်တို့အနေထားကအဲ့ဒီအဆင့်ကိုမရောက်သေးပါဘူး။ယူကရိန်းကလည်းအဲ့ဒီအဆင့်မရောက်သေးပါဘူး။ဒီနေရာမှာထိုးထွင်းကြံစတဲ့နည်းလမ်းတွေစဉ်းစားကြည့်နိုင်ပါလေ။ဒီလိုရန်ငွေတွေကိုငွေသားအနေနဲ့ထားလို့မရှိပါဘူး။ဒါသောဖြင့်အစိုးရငွေတိုက်စာချုပ် Treasury Bonds လိုမျိုးမှာထားကြပါလေ။ဒါဆိုရင်ဒါကအတိုးရလားဝင်ငွေရနေလားကြည့်ရပါမယ်။ဒီဝင်ငွေကဘယ်ကိုသွားနိုင်မလဲ။မြမတိုက်ခံတွေစီပေးလို့ရမလား။ဒါကဖြစ်နိုင်မှုခက်သေးတယ်ဆိုရင်တော့အမျိုးသားညီညွတ်ရေးအစိုးရ NUG ဒါမှမဟုတ်အခြားအတိုက်ခံအဖွဲ့တစ်ခုခုရဲ့ချင်းငွေအတွက်အပေါင်းပစ္စည်းအဖြစ်ကြောတော့နောက်ခံပြုပေးနိုင်ပါလေ။ဒါကနေပြီးတော့စစ်အာဏာရှင်တိုက်ဖြတ်ရေးအတိုက်ခံအင်အားစုတွေကိုထောက်ပံ့ပေးနိုင်ပါလေ။ဒါမှမဟုတ်ရင်အရေးကြီးလိုအပ်နေတဲ့လူသားချင်းစာနာမှုကူညီမှုမှာသုံးနိုင်ပါလေ။ဆိုတော့ဒီလိုထိုးထွင်းကြံစည်ပြီးလမ်းစရှာနိုင်တဲ့အရာတွေအများကြီးရှိနေပါလေ။ဖြစ်နိုင်ခြေရှိတဲ့လမ်းကြောင်းတွေကိုရှာဖွေတဲ့အဆင့်ဖြစ်ပါလေ
။
ဟုတ်ကဲ့ဒီယူဆပေါ်အမေရိကန်ကဘယ်လိုတုံ့ပြန်ပါလဲညာ
Idea
Yeah, so different parts of the
ဆိုရရဲ့စိတ်ပိုင်းတော်တော်များများမှာဒီစိတ်ကူးနီလန်းအတွက်စာနာနားလဲပေးနိုင်တဲ့အနေအထားရှိနေတယ်ဆိုတာပထမဆုံးပြောပါတယ်။ဒါကြောင့်အဲ့ဒါကိုတကယ်တမ်းဘယ်လိုလုပ်ရမလဲဆိုတဲ့အလို့သဘောပိုင်းနဲ့ဒီလိုလုပ်နိုင်ဖို့နိုင်ငံတကာတိုင်ဝမ်ရဲ့လိုအပ်ချက်တွေနဲ့ဖြည့်ဆည်းပေးနိုင်တဲ့နီလန်းတွေကိုစဉ်းစားတွက်ချက်ရတဲ့အဆင့်လို့ပြောရမယ်ထင်ပါတယ
်So it's going to
okay,
be a long
process. Okay, so တော့ရှေ့ဆက်ရှောက်ရမယ်လုပ်ငန်းစဉ်ကတော့ကြာအောင်မဲ့သဘောလားခင်ဗျာ
process
I think it's a long process.
အဟာရှေ့လျားတဲ့လုပ်ငန်းစဉ်တစ်ခုလို့ကျွန်တော်ထင်ပါတယ်။ဘာပဲဖြစ်ဖြစ်ဒီလိုနီလန်းတွေကိုလိုက်ရှာလောက်ရကြိုးနှက်တဲ့လုပ်ငန်းစဉ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကစစ်ကောင်စီလှုပ်ဆောင်နေတာတွေကို iron size လာစီပြီးတော့နိုင်ငံခြားငွေရဖို့သူတို့အသေးအံဖြစ်နေတာကို iron size လာစီမှာပါ။စစ်ကောင်စီရဲ့အားနည်းချက်တစ်ခုကို iron size လာစီတာကရွေးချက်တစ်ခုလို့ထင်ပါတယ
်
ဩစတြေးလျစီးပွားရေးပညာရှင်ပေါမခရှောင်းတနာကိုကိုညဉ့်ညဉ့်ရေးတွေ့ဆုံမိမြန်ခဲ့တာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးပါမယ်။အရင်ဆုံးကတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာငွေကြေးဖောက်ပွားမှုစီးရဲမွဲတင်မှုတွေတိုးလာပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာနိုင်ငံရဲ့ဦးစားပေးအသုံးစိတ်သုံးဆွဲမှုအခင်းကျင်းလဲပြောင်းလဲလာတယ်လို့ကမ္ဘာပိုင်ရဲ့အစဉ်ကစားသစ်ကထောက်ပြပါရယ်။ကာကွယ်ရေးအသုံးစိတ်ကိုတွန်းမြင့်ပြီးစစ်မှားရေးနဲ့ပညာရေးအသုံးစိတ်ရော့ချလာတဲ့မြန်မာနိုင်ငံမှာပြပကနေပြည်တွင်းကိုငွေလွှဲပို့မှုကဒေါ်လာတန်1600ကျော်လောက်ရှိလာတယ်လို့လည်းထောက်ပြထားပါတယ်။ပြပကနေပြည်တွင်းကိုထောက်ပံ့ပေးနေတဲ့သူတွေပြည်တွင်းအကူအညီပေးနေသူတွေနဲ့စီးပွားရေးပညာရှင်တချို့ကိုမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးစီစဉ်မှာမှတ်သိထိုက်တင်ပြထားပါတယ်ရှင်။
2021ခုနှစ်ဆရာနာသိမ့်မှုနောက်ပိုင်းပြည်ရင်းကစစ်ရှောင်သူတွေအကူအညီလိုအပ်သူတွေနဲ့စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေကြတဲ့အဖွဲ့အစည်းတွေကိုပြည်ပရောက်မြန်မာနယ်ပွားတီလူမှုစုပေါင်းရန်ပုံငွေအဖြစ်ထဲဝင်ထောက်ပံ့နေကြတဲ့အထက်မှာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမအေးအေးငိမ့်တို့ရဲ့ရွှေလူငယ်အဖွဲ့လဲအပါအဝင်ဖြစ်ပါတယ်
ဟိုပေါ့နော်ကျွန်တော်တို့လားစင်အမရဲ့ကျွန်တော်တို့လားစင်ပေါ့နော်အဲ့လိုပုံမှန်လှူနေတဲ့လူတွေလည်းရှိတယ်အဲ့လိုဂျိုချာဂျိုချာဝင်ပြီးတော့ပေါ့နော်နင်တို့လုပ်နေတဲ့ဟာနင်တို့ဘယ်ကိုသွားမှလဲအဲ့လိုမေးတယ်မေးတဲ့ခါကျကျွန်တော်တို့ကတော့အခုအမရဲ့ကျွန်တော်တို့ကဒီလားတော့ဒီဘက်လှည့်ကြတယ်ဒီဘက်ကအရန်ဒုက္ခရောက်နေလို့ဒီနိုင်ဥစ္စာဒုက္ခရောက်နေလို့ဟိုပေါ့နော်အဲပို့ပြီးအကူအညီလိုမယ်ထင်လို့ဆိုကျွန်တော်တို့အဲ့ဆိုသူကထပ်ပြီးတော့ထဲတဲ့လူတွေလည်းရှိတယ်
လုံခဲ့တဲ့၃နှစ်ဆီယနာသင်္ခါစအချိန်နဲ့ရှင်ရင်အခုချိန်မှာအကူအညီလိုအပ်သူကတိတိတတ်တတ်တိုးလာပြီးကုန်စည်နှုန်းချင်းမြင့်မှုကလည်းအကူအညီထိရောက်မှုအပိုင်းမှာတိတိတတ်တတ်ကွာခြားလာတယ်လို့မအေးအေးငိမ့်က VOA ကိုပြောပါတယ်
ကိုရီးယားတော့အများကြီးမလူနိုင်တော့သူတို့စီကိုရောက်သွားခါတိုင်းဆိုရင်အမရဲ့ကျွန်တော်တို့ဥပမာဒေါ်လာသူတို့စီကိုပတ်စံ10သိန်းလောက်ပို့လိုက်မယ်ဆိုရင်သူတို့တော်တော်များများလေးရတယ်ပေါ့နော်အခုဟာကျွန်တော်တို့ဒီတော့ဥပမာ10သိန်းလောက်ပို့လိုက်လဲသူတို့စီမှာကအလွန်အလွန်ပေါ့နော် PDF အင်အားပေါ်ကိုမူတည်ပြီးတော့အဲသုံးနှစ်စာအဲ့လိုမျိုးအပိုးအရှံကိုသူတို့ဝယ်ထားပြီးလို့သူတို့မှာမရှိတော့လားကွာတယ်မှာတော်တော်လေးကိုကွာသွားတယ်
2023ခုနှစ်နှစ်ကုန်ပိုင်းကဆက်လို့အပြင်ဈေးကွက်မှာမြန်မာကျပ်ငွေဈေးနှုန်းကအမေရိကန်ဒေါ်လာနဲ့ရှင်ရင်20ရာခိုင်နှုန်းဈေးကျသွားတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။အစိုးရတရားဝင်သတ်မှတ်ဈေးနှုန်းနဲ့အပြင်ပေါက်ဈေးက30လောက်ကွာနေတာဖြစ်ပါတယ်။နိုင်ငံခြားငွေရောင်းလိုအားနဲ့ဝယ်လိုအားကိုချိန်ညှိနှိုင်းဖို့အတွက်ဘိုးဘန်ဘက်ကဈာဝင်ဆောင်ရွက်မှုအမျိုးမျိုးရှိခဲ့တာကိုထောက်ပြပြီးဒီဆောင်ရွက်ချက်တွေကြောင့်ဈေးကွက်တွင်မှနိုင်ငံခြားငွေရရှိနိုင်မှုထပ်ပြီးတော့ရော့ကျရသလိုအပြင်ဈေးကွက်မှာလည်းဈေးနှုန်းကျဆင်းမှုကိုပိုဆိုးစေတယ်လို့ထောက်ပြပါတယ်။အမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကတော့ငွေကြေးဖောင်းပွားမှုအရင်းခံကို VOA ကိုအခုလိုပြောပါတယ်
။ဗမာပြည်ကမြန်မာငွေတန်ဖိုးကကျတယ်ဗျာ။နော်ဗမာငွေတန်ဖိုးဘာလို့ကျတယ်လဲ။ကုန်ထုတ်မှုမရှိဘူးနိုင်ငံသားနဲ့ကုန်သွယ်မှုကျတယ်နော်အဲ့တော့ဘာဖြစ်လာလဲဆိုငွေတန်ဖိုးကကျတယ်ဒေါ်လာနဲ့လဲနှုန်းကျတော့အဲ့တော့ဘာဖြစ်ယူရီကကုန်ငွေတန်ဖိုးကျတဲ့အခါကျငွေတန်ဖိုးခိုင်မာတာလိုချင်တာပေါ့ဗျာဟုတ်တယ်မလားဒီစည်းတစ်ခုကဒီနေ့တကြက်နဲ့ဝယ်လို့ရတယ်နောက်နေ့ခင်ဗျဟိုတကြက်ရှိတဲ့လူကစည်းတစ်ဆက်ပြတ်သွားရင်ဟိုတော့တဝက်ပဲရတော့မယ်လေမဟုတ်ဘူးလား
မြန်မာပြည်ရင်းကာကွယ်ရေးအသုံးစရိတ်ဟာဆိုရင်2023-2024အသုံးစရိတ်မှာ18ရာခိုင်နှုန်းတိုးလာပြီးကျန်းမာရေးနဲ့ပညာရေးအသုံးစရိတ်ကတော့တိတိတတ်တာကျဆင်းသွားတယ်လို့ကမ္ဘာ့ဘဏ်ရဲ့လက်တလောထုတ်ပြန်တဲ့အစီရင်ခံစာကထောက်ပြပါတယ်။ပြည်ရင်းကဆစ်ဆောင်တဲ့အပါအဝင်မိသားစုတွေဟာပြည်ပကပေးပို့ငွေအပေါ်မှာမှီခိုရမှုများလာတယ်လို့ပြည်ပအခြေဆိုင်ငွေလွှဲဆောင်ရွက်ပေးသူတွေကပြောကြပါတယ်။Western Union လုံးငွေလဲလုပ်ငန်းကြီးတွေရဲ့ငွေလဲနှုန်းထက်အပြင်ကနေငွေလွှဲပေးသူတွေကဈေးပိုရတာကြောင့်အပြင်ကငွေလွှဲပို့သူတွေကိုပို့ပြီးသုံးလာကြတယ်လို့လည်းပြောကြပါတယ်။အဓိကကတော့မိသားစုဝင်တွေထံပေးပို့ကြရတာဖြစ်ကြောင်းလည်းပြောပါတယ်။ပြည်ပကနေပြည်ရင်းကိုပို့တဲ့ဝင်ငွေကဒေါ်လာ852တန်းကနေဒေါ်လာ1628တန်းထိတိုးလာကြောင်းအဓိကကတော့ပြည်ပမှာအလုပ်လုပ်ကြံကြသူတွေရဲ့လွှဲပို့ငွေကြောင့်အခုလိုတိုးတက်တာဖြစ်ကြောင်းလဲကမ္ဘာ့ဘဏ်ရဲ့လက်တလောအစီရင်ခံစာကဖော်ပြပါတယ်။တချိန်တည်းမှာပဲပြည်ရင်းမှာဆစ်ဆောင်ရသူတွေတိုးလာတဲ့အခြေအနေမှာအကူအညီပေးရသူတွေအတွက်လဲအကူအညီပေးနိုင်မှုကအကန့်အသတ်ရှိလာတဲ့အတွက်လိုအပ်ချက်တွေကတော့ဇက်တိုက်တိုးလာတယ်လို့ Freelance Volunteer မြန်မာကမလင်းလင်းက VOA ကိုပြောပါတယ်။
ကျွန်တော်တို့လည်းကုနိုင်တဲ့အတိုင်းတာလည်းဟို limit ရှိတယ်ပေါ့နော်ဆိုတော့ဟိုသွားတဲ့ဆီဆောင်စခန်းတွေတော်တော်များများမှာလည်းကျွန်တော်တို့ရိခာတုံးရည်ရယ်ဆိုလို့ရှိရင်မူကားတွေလိုအပ်နေတာတွေရှိတယ်ကျွန်တော်တို့မူကားတပင်းရိခာတွေလိုအပ်နေတယ်ပေါ့နော်ဆိုတော့ဟိုနေရာတိုင်းမှာလည်းဒီလိုဆီဆောင်တာကာလကြာတာမြင်လာတာနဲ့များသူတို့မှလိုအပ်ချက်တွေလည်းများလာတယ်
နိုင်ငံခြားတရရင်းနှီးမြှုပ်နှံမှုဂရိကဝတ်တွေဆက်လက်ရှိနေတာကိုလည်းကမ္ဘာ့ဘဏ်အစီရင်ခံစာကဖော်ပြပါတယ်ဒါပေမဲ့မတ်လ2024အထိ6လတာအတွင်းဒေါ်လာ189တန်ကျဆင်းသွားပြီးပြီးခဲ့တဲ့နှစ်ကာလတူနဲ့ရှင်ရင်ထက်ဝက်ကျော်ကျသွားတာလို့အစီရင်ခံစာကဖော်ပြပါတယ်။ကုန်ထုတ်လုပ်မှုနဲ့စိုက်ပျိုးထုတ်လုပ်မှုကတော့တိုးလာနေပြီးဓာတ်မြေဩဇာဈေးနှုန်းကျလာတာနဲ့သီးနှံဈေးနှုန်းကောင်းလာတာကြောင့်စိုက်ပျိုးထုတ်လုပ်မှုဆက်လက်တိုးတက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။နေဆက်ဂိတ်တွေကနေကုန်သွယ်ရေးလုပ်လို့မရတဲ့အခြေအနေကနေကုန်သည်တွေအနေနဲ့တခြားသောကုန်လမ်းရေလမ်းလမ်းကြောင်းသစ်တွေကနေကုန်သွယ်ရေးပြောင်းလဲလုပ်ကင်လာကြတဲ့အနေအထားကိုလည်းအစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့ငွေကြေးဖောင်းပွားမှုနဲ့အလုပ်လက်မဲ့နှုန်းကဆက်ပြီးတော့မြင့်တက်လာမယ့်အနေအထားရှိနေတာကြောင့်မြန်မာနိုင်ငံတဝန်းမှာဆင်းရဲမွဲတေမှုအခြေအနေကပိုဆိုးလာမယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကလိုအပ်နေသူတွေကိုတက်နိုင်သလောက်ကူညီနေကြသူတွေဘက်ကတော့အကူအညီဆက်လက်ပေးနေကြစေဖြစ်တယ်လို့မအေးအေးငိမ့်က VOA ကိုပြောပါတယ်ရှင်။
ဆာလောက်ခရဲကွာဒီလူတွေကကျွန်တော်တို့နဲ့ဇက်တိုက်ကိုလိုက်လာတာအမသုံးနှစ်ကျော်ပြီသူတို့အခုအဲဆရာနာရှင်သိန်းကလေးကအခုချိန်ကြီးဆိုကျွန်တော်တို့နဲ့ဇက်တိုက်ကိုလိုက်လာတာဟိုတခါမှလည်းလေသူတို့တွေကျွန်တော်တို့မမင်းမမြန်ဘူးပေါ့နော်ဘယ်လိုလူမှလည်းဘာအတွက်လဲပါတခါမှမမင်းမမြန်ဘူးကျွန်တော်တို့လှူတဲ့လိုက်ကိုမူတည်ပြီးတော့ကျွန်တော်တို့ကအမရေဒီလာတော့စပြီနော်ဆိုရင်သူတို့ချက်ချင်းပဲကျွန်တော်ကိုပတ်စံလွှဲပေးတယ်အဲ့လိုမျိုးလေ
အပတ်စဉ်စီဝါရေးကဏ္ဍကိုမတ်သိန်ကြီးထိုက်တင်ဆက်ပေးခဲ့တာပါရှင်။အခုကတော့လူမှုရှုခင်းအစီအစဉ်အလှည့်ပါ။နိုင်ငံခြားတပ်သူတွေမှတက်ဖို့ပြင်ဆင်ရင်အင်္ဂလိပ်စာအပြင်အစုအဖွဲ့နဲ့အကြံဉာဏ်ဖလှယ်တာမျိုးတွေကိုလည်းလေ့ကျင့်ထားဖို့လိုတာကိုဒီချင်းမိုင်တပ်သူမှ Digital Innovation ဘာသာရပ်တက်နေတဲ့ကျောင်းသူနဲ့မတ်စမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါရရှင်။
နိုင်ငံတကာတက္ကသိုလ်တွေမှာသွားရောက်ပညာသင်မယ်ဆိုရင်ဒီအစုအဖွဲ့နဲ့တိုင်းပင်ဆွေးနွေးတဲ့အလေးအကျင့်ကိုလည်းလှုပ်ထားဖို့လိုမယ်လို့ထိုင်းနိုင်ငံချင်းပိုင်တက္ကသိုလ်မှာဒီတတိယနှစ်တက်နေတဲ့အကြောင်းသူကအကြံပြုပါတယ်။နိုင်ငံခြားတက္ကသိုလ်တွေမှာတက်နိုင်ဖို့အတွက်ဒီအင်္ဂလိပ်စာကိုကြိုတင်ပြင်ဆင်ထားတယ်လို့ပဲအစုအဖွဲ့နဲ့ဆွေးနွေးဒီအကြံဉာဏ်တွေဖလှယ်တာမျိုးတွေကိုလည်းကြိုတင်ပြင်ဆင်လေ့ကျင့်ထားဖို့လိုတယ်လို့ Digital Innovation ဘာသာရပ်ကိုတတိယနှစ်တက်နေတဲ့အကြောင်းသူမတ်လာမင်းချိုကအကြံပေးပါတယ်။မြန်မာနိုင်ငံမှာဥပဒေဘာသာရပ်ကိုပထမနှစ်တက်နေရင်းနဲ့နိုင်ငံရေးအခြေအနေအပြောင်းလဲတွေကြောင့်ဒီချင်းပိုင်တက္ကသိုလ်မှာသွားပြီးတော့မှကျောင်းတက်နေသူဖြစ်ပါတယ်။ကမ္ဘာအဆင့်တန်းမြေတက္ကသိုလ်တစ်ခုဖြစ်တဲ့ချင်းပိုင်တက္ကသိုလ်မှာတက်ရတဲ့အတွေ့အကြုံတွေကိုမတ်လာမင်းချိုနဲ့မေးမြန်းထားပါရစေ။
ထိုင်းမှာကျောင်းတက်မယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တော့ဒီ Digital Innovation ကိုတက်ဖို့အတွက်အစီအစဉ်မရှိခဲ့ဘူး။အစကတော့ပို့ပြီးစိတ်ဝင်စားပြီးတော့ပူအားတက်လာကြဒီ environmental science and bio ပို့ပြီးတော့တက်လဲတက်ချင်တယ်ပို့ပြီးတော့လဲအားတက်နေပို့ပြီးတော့လဲဝါသနာပါတယ်ပေါ့နော်ဒါပေမဲ့ဒီ environmental science ကို၄နှစ်အချိန်ကုန်ခံပြီးတော့တက်ဖို့လောက်ထိကြတော့ဒီနောက်ပိုင်းသွားမဲ့ career အတွက်ကောအလုပ်အကိုင်တွေအတွက်ကောကြတော့ environmental science ကအဆင်မပြေဘူးပေါ့နော်အဲ့တော့အဆင်မပြေဘူးဆိုတော့နောက်ထပ် major တစ်ခုကို choice လုပ်ဖို့အတွက်ကြတော့ digital innovation ကိုစိတ်ဝင်စားတယ်ဘာလို့လဲဆိုတော့မြန်မာပြည်မှာလည်းတက်ခဲ့တဲ့ပထမနှစ်တက်ခဲ့တဲ့ major ဥပဒေ major ဆိုတော့ဒီ digital innovation မှာလည်းအဲ့ဥပဒေ major နဲ့ပြန်ချိတ်ဆက်ပြီးတော့ international law တွေပါပြန်သင်ရတာမျိုးပါတဲ့အတွက်ဒီ digital innovation ကိုရွေးချယ်ပြသွားတာပါ
ဆိုတော့ဒီဥပဒေဘာသာရပ်ကနေပြီးတော့ digital innovation ဘာသာရပ်ပြောင်းတက်တဲ့အခါမှာဒီကြုံတွေ့ရတဲ့ဒီသင်ကြားမှုအတွေ့အကြုံအပြောင်းလဲတွေကိုလည်းမေးချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဝိဇ္ဇာဘာသာရပ်ကနေပြီးတော့မှသိပ္ပံဘာသာရပ်ကိုပြောင်းရတဲ့ဟာမျိုးအပြင်ပေါ့လို့ဒီလိုနိုင်ငံတကာအဆင့်မီတက္ကသိုလ်တစ်ခုမှာတက်ရတဲ့အတွေ့အကြုံအပြောင်းလဲတွေကတော်တော်လေးများမယ်ထင်ပါတယ
် digital innovation ကိုစတက်တော့ပထမနှစ်မှာတော့တော်တော်ခက်ခဲတယ်တော်တော်ခက်ခဲဆိုတာတင်ရတဲ့ဘာသာရပ်တွေရောနောက်ပြီးတော့ဒီ course ကအစ်စ်လည်းဖြစ်တယ်ပေါ့နော် digital innovation ကဒီချင်းမိုင်တက္ကသိုလ်မှာ major အစ်စ်လည်းဖြစ်တယ် major အစ်စ်ဖြစ်တဲ့အတွက်တင်ရတဲ့ဘာသာရပ်တွေကလည်းမြန်မာပြည်မှာတင်ရတဲ့ဘာသာရပ်တွေမြန်မာပြည်မှာတိခဲ့ရတဲ့ဘာသာရပ်တွေနဲ့တခုမှမတူတင်ရတဲ့ဟာတွေကဥပမာ big data အကြောင်းကြီးတင်ရတယ်နောက် programming တို့ဘာလို့ပေါ့နော်အဲ့ဒါတွေတင်ရတယ်နောက်ခုနပြောခဲ့တဲ့လိုမျိုး international law တွေဘာတွေတင်ရတယ်ဒါတွေကမြန်မာပြည်မှာတော့အခြေခံမှလည်းမရှိခဲ့တဲ့ဘာသာရပ်တွေဖြစ်တယ်။နောက်ဆုံးပုံမှန်အခြေခံဆိုတဲ့စာအုပ်ထဲမှာတော့မှစာအုပ်ညီမစာအရန်ဖတ်တဲ့သူတယောက်ဖြစ်တယ်။ဒါပေမဲ့အဲ့အကြောင်းအရာတွေတခါမှမဖတ်ခဲ့ဘူး။ဆိုတော့ဒီဘက်ရောက်တဲ့အချိန်မှာတင်ရိုးအပြင်ကမှအဲ့ဒီဘာသာရပ်တွေရဲ့အခြေခံပြန်ရှာဖတ်ရတယ်။အဲ့ဒါကတော့အခက်အခဲတစ်ခုပေါ့နောက်ထပ်အခက်အခဲကကြတော့ဗာလဲဆိုရင်ဒီမှာအစုလိုက်ဖွဲ့လိုက် presentation လေးလုပ်ရတယ် project တွေလုပ်ရတယ်ဒါမဲ့မြန်မာပြည်မှာတော့ပထမနှစ်တက္ကသိုလ်ပထမနှစ်ထိတက်ခဲ့သည့်တိုင်အောင်မြန်မာပြည်မှာအဲ့လိုမျိုးစုလိုက်ဖွဲ့လိုက်လုပ်တဲ့ project တွေမရှိဘူး presentation တွေမရှိခဲ့တဲ့အတွက်ဒီဘက်မှာဒီ presentation တို့ project တို့လုပ်ဖို့အတွက်ကြတော့လဲအားနည်းချက်တစ်ခုဖြစ်နေရပေါ့နော်ကိုယ့်အတွက်ကဒါမဲ့ဒီမှာရှိရတဲ့ထိုင်းတငယ်ချင်းတွေကလက်တွဲခေါ်ပြီးရယ် presentation အတွက် discussion လုပ်ကြမယ်ပါ냐ဆိုရင်ကိုကဝင်မဆွေးနွေးဖြစ်ဘူးသူတို့ပြောတာကိုပဲနားထောင်တတ်တဲ့အကျင့်ရှိတဲ့မြန်မာကျောင်းသားတယောက်ဖြစ်တဲ့အတွက်အဲ့ဒါဝင်မဆွေးနွေးဖြစ်တော့တငယ်ချင်းတွေကတော့စွဲခေါ်ရယ်နင်လည်းဝင်ပြောလို့ရတယ်တခုခုနင်အကြံပြုချင်တာရှိရင်ထည့်လို့ရတယ်ဆိုတာမျိုးသူတို့စွဲခေါ်ပြီးတော့နောက်ပိုင်းကျတော့ပထမနှစ် midterm ပြီးတဲ့အခါမှာတော်တော်လေးအဆင်ပြေသွားတယ်ကျောင်းတက်ရတဲ့အနေထား
တကယ်လက်တွေ့မှာပေါ့နော်ကျောင်းတက်တဲ့အခါမှာဒီကြိုမတွက်ထားတဲ့ဒီအခက်ခဲပိုင်းဆိုရင်ခုနပြောသလိုပဲဒီ group presentation လုပ်တာဒီအစုအဖွဲ့နဲ့တိုင်းပင်ဆွေးနွေးတာကအဓိကဒီအခက်ခဲတစ်ခုလို့ပြောလို့ရနိုင်တာပေါ့ဒါဆိုရင
်ဒီအစုလိုက်ဖွဲ့လိုက်လုပ်ရတဲ့ဟာကြတော့တယောက်မညီဘူးဆိုတာနဲ့အမှတ်ကအော်တိုပြုတ်မဲ့ပုံစံမျိုးပေါ့နော် တချို့ presentation တွေမှာကြတော့ဥမာ၄ယောက်အဖွဲ့ဆိုလို့ရှိရင်၄ယောက်လုံးအတန်းရှိထွက်ပြီးတော့ presentation လုပ်ရတာရှိတယ်။တချို့ presentation တွေကကြတော့တယောက်ကပဲထွက်ပြီးလုပ်ရတယ်။ကျန်တဲ့၃ယောက်ကအပိုင်းခွဲလိုက်တာပေါ့ဥမာ research လုပ်တဲ့သူကတယောက်ဒီ slide ပြင်တာဒီ presentation အတွက် slide တွေပြင်တာတယောက်ဆိုပြီးတော့ခွဲပြီးတော့လုပ်ရတဲ့ presentation ပိုင်းတွေလည်းရှိတယ်။အဲ့လိုမျိုးပိုင်းဆိုလို့ရှိရင်အဲ့လိုမျိုးတာဝန်ခွဲပြီးလုပ်ရတဲ့အပိုင်းမှာ presentation ထွက်လုပ်တဲ့သူကတခုခုလွဲချော်သွားပြီဆိုရင်ဒါတစ်ဖွဲ့လုံးရဲ့အမှတ်ကလည်းရော့သွားမယ်ပေါ့နော်ဆိုတော့အကုန်လုံး၄ယောက်ဆိုရင်၄ယောက်လုံးစုစုလုံးစီစီလုံးလုံးနဲ့လုပ်ရတဲ့ project တွေဖြစ်တဲ့အတွက်အတင်းအဖွဲ့ scale တွေဒီအတင်းအဖွဲ့နဲ့ပတ်သက်ပြီးလုပ်ရတယောက်နဲ့တယောက်ပြန်ကြည့်ရတဲ့ဟာမျိုးလေးပေါ့နော်ဒါမျိုးလေးတွေကြတော့ဒီ time မှာတက်ကြလို့တက်တဲ့အခါမှာတင်ယူခဲ့ရတာလေးပေါ့
ဆိုတော့ဒီမှာတစ်ဆက်တည်းဒီ digital innovation အကြောင်းလည်းမေးချင်ပါတယ်ဆိုတော့ digital innovation ကတော့နည်းပညာဘာသာရပ်တစ်ခုဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီမှာဘလို့ဟာမျိုးတွေကိုသင်ရတယ်လဲဆိုတာကိုလည်းရှင်းပြပါလားရှင
်အဓိကအမပြောသလိုပေါ့နော်ဒီနည်းပညာနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုအဓိကထားပြီးသင်တယ်ဒါပေမဲ့ဒီနည်းပညာအပြင်ရောမှာသူက marketing ဘိုင်းလေးလည်းထည့်ခဲ့သင်တယ်အဲ့နောက်ကခုနကပြောခဲ့တယ်လို့မျိုး international law တို့ copyright တို့အဲ့လိုမျိုးဒီဟာလေထည့်တင်နေပါတော့
အမမေးချင်တာကဒီအခုခေတ်မှာကဒီ AI လိုမျိုးနည်းပညာတွေကလည်းခေတ်စားလာနေတဲ့အခြေဖြစ်တဲ့ခါကျတော့အခုလိုမျိုးပေါ့နော်ဒီ digital innovation ဘာသာရပ်ကိုတက်ချင်တဲ့ degree အနေနဲ့ဘာတွေကိုကြိုတင်ပြီးတော့ပြင်ဆင်ထားတင်တယ်လေ့လာထားတင်တယ်လို့ညီမအနေနဲ့အကြံပြုနိုင်မလဲရှင
်အဓိကအဖြစ်ကတော့ပေါ့နော်အင်္ဂလိပ်စာပေါ့အင်္ဂလိပ်စာကတော့အဓိကလိုအပ်တယ် digital innovation ရဲ့ placement test ကကြတော့အင်္ဂလိပ်စာရဲ့ statex ရဲ့ကိုအဓိကမီးတယ်ဘာလို့ဆိုstatex လည်းဒီမှာအဓိကသင်ရတဲ့course တစ်ခုဖြစ်တဲ့အတွက် statex နဲ့ပတ်သက်ပြီးတော့အခြေခံ statex အခြေခံလေးတွေကိုသူတို့စာမေးပွဲဆက်တယ်ပြီးတော့အင်္ဂလိပ်စာကိုစာမေးပွဲဆက်တယ်ဒါကတော့ digital innovation ပေါ့
ဟို programming နဲ့ computer programming ဘိုင်းနဲ့ဆိုင်တာပေါ့ဟုတ်တယ်မလားဖြစ်ရင်ဒါဖြစ်မယ်ဆိုတာမျိုးကြိုတင်ပြီးတော့ခံမှန်းစီနဲ့တွတ်ချက်တဲ့ဘာသာရပ်လို့ပြောလို့ရနိုင်တယ်ခင်ဗျ။ဟု
တ
်ဆိုဆိုတော့တစ်ချက်တည်းမှနောက်တစ်ခုမေးချင်တာကဒီချင်းမိုင်တက္ကသိုလ်အကြောင်းပေါ့လေညီမတက်နေတဲ့အခုချင်းမိုင်တက္ကသိုလ်အကြောင်းလည်းတစ်ချက်တည်းမေးချင်ပါတယ်ဆိုတော့ချင်းမိုင်တက္ကသိုလ်မှာဒီညီမတို့လိုမျိုးပေါ့နော်နိုင်ငံခြားကနေပြီးတော့လာတက်တဲ့ចောင်းသားတွေအတွက်ကိုဒီတင်ထောက်ကူပံ့ပိုးမှုနောက်တစ်ခါဒီဆရာမတွေရဲ့တင်ကြားပံ့ပိုးမှုအရာဘလောက်အထိပေါ့နော်ကိုတူနိုင်ငံတကာចောင်းသားတွေအတွက်ကိုအထောက်အကူဖြစ်တယ်လဲဆိုတာကိုလည်းနည်းနည်းရှင်းပြပါလား
ဆရာတွေကဒီမြန်မာပြည်ကလာတဲ့ကလေးတွေကအခြေခံအဖြစ်အရင်မကောင်းဆိုတော့သူတို့နားလေတယ်အဲမြန်မာပြည်အခြေအနေကိုလည်းသူတို့နားလေတယ်မြန်မာပြည်ကကလေးတွေရဲ့အခြေအနေကိုလည်းသူတို့နားလေတဲ့အတွက်ကြောင့်ဟုတ်လို့တချို့ဆရာတွေဆိုလို့ရှိရင်အဲသူတို့ရဲ့ accent ကအရင်ဟို strong ဖြစ်တယ်အဲ့လိုဟာမျိုးဆိုရင်ဒီမြန်မာကလေးတွေနားမလည်မှာဆိုလို့ရှိရင်သူတို့ကပြန်ပြန်လာပြီးတော့အာသူတို့ပြန်ရှင်းပြဖို့လိုလားဆိုတာမျိုးပေါ့နော်သူတို့ဘက်ကအရင်ကိုကမြန်မာပြည်နေထားရဆရာကိုကျမနားမလည်ပါဘူးဒီစာကိုပြန်ရှင်းပြပါဆိုပြီးပြောရဲလောက်တဲ့အချိန်တတိယမရှိဘူးဆိုတော့ဆရာကြီးကအရင် welcome လုပ်တဲ့ဒီဟာကိုနားလည်လားနားမလည်သူပြန်ရှင်းပြလို့ရတယ်နော်ဒီမှာအမုတ်စားစင်းကြီးလာပြီးတော့မေးချင်တာပဲဖြစ်ဖြစ်သူစီမှာ appointment ယူပြီးမေးချင်တာပဲဖြစ်ဖြစ်ရတယ်ဆိုတာမျိုးအချိန် welcome ဖြစ်တယ်ဒီကဆရာကြီးကသူတို့မကြောက်အောင်သူတို့ဒီစာရည်နဲ့ပတ်သက်ပြီးသူတို့ရဲရဲတင်းတင်းမေးရအောင်အချိန်ကိုအကြောင်းသားရည်နဲ့ close ပြန်ဖြစ်တယ်
Digital Innovation ဘာသာရပ်ကိုချင်းမိုင်တက္ကသိုလ်မှတတိယနှစ်တက်နေတဲ့ကျောင်းသူမလာမင်းချိုပါရှင်။နိုင်ငံတကာအဆင့်မီတက္ကသိုလ်တစ်ခုမှတက်တဲ့အခါမှာစာလိုက်နိုင်ပါမလားဆိုတဲ့စိုးရိမ်မှုပထမပိုင်းမှာရှိခဲ့ပေမဲ့လည်းကိုယ့်ရဲ့ကြိုးစားမှုဆရာဆရာမတွေဒီအကျန်းပေါ်တွေရဲ့ပံ့ပိုးမှုတွေကြောင့်ဒုတိယနှစ်ရောက်ချိန်မှာတော့အဲ့ဒီစိုးရိမ်မှုတွေပျောက်ခဲ့တယ်လို့ပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
မဆမြေမတင်ဆက်တဲ့လူမှုရှုခင်းအစီအစဉ်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီအမေရိကန်ရွေးကောက်ပွဲရဲ့ဒီကုန်ကျစရိတ်ဘလောက်တောင်များလဲဆိုတာပုံပြရုပ်သံကိုတင်ဆက်ပေးပါဦးမယ်။အမေရိကန်ပြည်တော်စုမှကျင်းပတဲ့ရွေးကောက်ပွဲတွေဟာကမ္ဘာမှာငွေကြေးကုန်ကျအများဆုံးရွေးကောက်ပွဲတချို့ထဲမှာပါပါတယ်။မဲဆွယ် COE မှာသုံးဆွဲကြတဲ့ငွေကြေးကနိုင်ငံအများစုသုံးတဲ့ငွေကြေးနဲ့အများကြီးပိုများနေတာပါ။ဒီ2020ခုနှစ်အမေရိကန်သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာဒေါ်လာတန်16,400သုံးဆွဲခဲ့ပြီးတော့အခုဒီ2024ရွေးကောက်ပွဲမှာတိထက်ကိုပို့ပြီးတော့ကုန်အောင်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းချပါတယ်။ VOA ပုံပြရုပ်သံကိုမဲအေးသနာကျော်ကတင်ပြပေးပါမယ်ရှင်
။အမေရိကန်ရွေးကောက်ပွဲဟာကမ္ဘာမှာငွေကုန်ကြေးကြအများဆုံးရွေးကောက်ပွဲတစ်ခုရဲ့ပါဝင်ပါတယ်။2020မှာအမေရိကန်သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေအတွက်ဒေါ်လာ16ဘီလီယံကျော်သုံးဆွဲခဲ့တာပါ။ဒီထက်မှာသမ္မတနေရာအတွက်ဝင်ရောက်ရှင်ပြိုင်သူတွေအထက်နဲ့အောက်လွှတ်တော်အမတ်နေရာပြိုင်သူတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးခြင်းနဲ့တရားအုပ်စုတွေအားလုံးသုံးဆွဲတဲ့ငွေကြေးစုစုပေါင်းကိုပြောတာပါ။ဒီငွေထဲမှာရွေးကောက်ပွဲစီစဉ်ကျင်းပတဲ့ဈေးစကမပါပါဘူး။ရွေးကောက်ပွဲကျင်းပတဲ့ငွေကိုပြည်နယ်တို့မြို့နယ်တို့အသုံးစရိတ်ထဲကနေသုံးဆွဲပါတယ်။
မဲဆန္ဒရှင်အသိပညာပေးမှုတွေအစိုးရဝန်ထမ်းတွေရွေးကောက်ပွဲဥပဒေလိုက်နာဖို့တင်ကြားမှုတွေနဲ့အငင်းပွားစရာဖြစ်လာရင်တရားဝင်အဆုံးဖြတ်ပေးနိုင်တဲ့စနစ်အပါအဝင်ဒီမိုကရေစီနည်းစာလောက်ကိုင်းနိုင်တဲ့အစိုးရစနစ်တွေပါဝင်တာကြောင့်ရွေးကောက်ပွဲဈေးကိုအတိအကျတွက်ချက်ဖို့ခက်ပါတယ်။အမေရိကန်ပြည်အောင်စုမှာရွေးကောက်ပွဲစီမံခန့်ခွဲရေးအတွက်တစ်နှစ်တစ်နှစ်ကိုဒေါ်လာတန်း2000အနည်းဆုံးသုံးနေရတယ်လို့2018ခုနှစ်မှာမြောက်ကယ်ရိုလိုင်းနာတက္ကသိုလ်ကသုတေသီတွေကခန့်မှန်းခဲ့တာပါ။မဲဆွဲလုပ်ငန်းတွေအတွက်ငွေကြေးသုံးဆွဲမှုမှာတော့အမေရိကန်ကနိုင်ငံအများစုထက်အများကြီးတာတာပါ။2019ဩစတြေးလျရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေတုံးတာက2020အမေရိကန်ရွေးကောက်ပွဲကိုယ်စားလှယ်လောင်းတယောက်ချင်းစီအတွက်ပါတီတွေတုံးပေးတာရဲ့တဝက်တောင်မရှိပါဘူး။အိန္ဒိယနိုင်ငံမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီဒုတိယသက်တမ်းပြန်ရွေးခံရတဲ့2019ရွေးကောက်ပွဲဆိုရင်တမိုင်းတစ်လျှောက်အများဆုံးအကုန်ကျခံခဲ့တာပါ။အဲ့ဒီအသုံးစရိတ်ကဒေါ်နယ်ထရန့်သမ္မတဖြစ်လာတဲ့2016အမေရိကန်ရွေးကောက်ပွဲထက်ပိုများပေမဲ့သမ္မတဂျိုးဘိုင်ဒန်ရွေးခံခဲ့ရတဲ့2020ရွေးကောက်ပွဲထက်တော့နည်းပါတယ်။ဘရာဇီးနိုင်ငံကလည်းရွေးကောက်ပွဲအတွက်ငွေအများကြီးသုံးပါတယ်။နောက်ဆုံးရွေးကောက်ပွဲမကျင်းပခင်အချိန်ထိသမ္မတဂျာယီဘော်ဆိုနာရိုရဲ့အဆိုအရကဆင်းရဲတဲ့ပြည်သူတွေကိုမဲဆွဲတဲ့အနေနဲ့အဆိုအရအစီအစဉ်တွေမှာငွေတန်းထောင်ပေါင်းများစွာသုံးခဲ့ပါတယ်။ဒါမဲ့သမရကလူးရစ်အင်နာစီယိုလူလာဒါဆီလ်ဗာကိုကတ်တီလေးရှုံနေခဲ့တာပါရွေးကောက်ပွဲစီရှော့ချဖို့နဲ့ငွေသုံးပြော့ရလက်ကိုလွှမ်းမိုးနိုင်အောင်လုပ်တာတွေကန့်တတ်ဖို့မဲဆွယ်ဘန်နာရေးဥပဒေကိုရေးဆွဲထားပါတယ်အမေရိကန်ပြည်အောင်စုအစိုးရရဲ့မဲဆွယ်စီယုံရေးတွေမှာရရှိတဲ့ရန်မုံငွေနဲ့အသုံးစရိတ်ကန့်တတ်မှုတွေလှုပ်ဆောင်မှု1984ခုနှစ်မှာမဲဆွယ်ဘန်နာရေးဥပဒေကိုလွှတ်တော်ကအတည်ပြုပေးခဲ့ပါတယ်ဒါမဲ့နောက်တစ်နှစ်မှာတော့ဒီဥတွေတစ်စိတ်တစ်ပိုင်းကိုတရားရုံးချုပ်ကပယ်ချခဲ့ပြီးတော့ဝင်ရောက်ရှင်ပြိုင်သူတွေလက်ခံတဲ့အလူငွေကိုကန့်တက်လို့ရပါမယ်လေသူတို့သုံးဆွဲတဲ့ငွေကြေးပမာဏကတော့လွတ်လပ်စွာထုတ်ပေါ်ခွင့်အမျိုးအစားမှာပါနေတဲ့အတွက်ကန့်တက်လို့မရဘူးဆိုပြီးတော့ဆုံးဖြတ်ချက်ချခဲ့တာပါ2010မှာလည်းမဲဆွဲဘန်နာရေးဥတွေကိုတရားရုံးချုပ်ကထပ်ပြင်ပါတယ်စီးပွားရေးကုမ္ပဏီကြီးတွေနဲ့တခြားပြင်ပအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲအတွက်အကန့်အသတ်မရှိသုံးဆွဲခွင့်ရှိတယ်ဆိုတာပဲဖြစ်ပါတယ်သမရရွေးကောက်ပွဲကာလကြာလာတာနဲ့မြရွေးကောက်ပွဲအသုံးစရိတ်လည်းပိုများလာတာတရားရုံးဆုံးဖြတ်ချက်တွေကြောင့်လည်းပါပြီးတော့2020နောက်ပိုင်းရွေးကောက်ပွဲတိုင်းလို့လို့မှာဖြစ်ပါတယ်ဒီတော့ရွေးကောက်ပွဲဝင်သူတွေဘယ်နေရာတွေမှာပတ်စံသုံးကြပါလဲအများဆုံးကတော့ကြော်ညာစည်းပါတခြားနေရာတွေကတော့မဲဆွယ်စီယုံရေးစီမံခန့်ခွဲအကောင့်ထယ်ဖို့တဲ့စည်းတွေမဲဆွယ်စီယုံရေးအဖွဲ့သားတွေရဲ့လာကနဲ့အလုံးငွေတွေပိုရရှိဖို့လုပ်ရတဲ့ရမုံငွေရှာပွဲတွေအတွက်သုံးရတဲ့ငွေဖြစ်ပါတယ်။ဒီလိုဆိုအချမ်းသာဆုံးသူကအနိုင်ရတာပါလား။ဟုတ်ပါတယ်။အမြဲမဟုတ်ပေမဲ့တော်တော်များများနိုင်ပါတယ်။2020ကြာကာလရွေးကောက်ပွဲမှာဆိုရင်ငွေအများဆုံးသုံးနိုင်တဲ့အောက်လွတ်တော်အမတ်တွေက93ရာခိုင်နှုန်းနဲ့အထက်လွတ်တော်က82ရာခိုင်နှုန်းအနိုင်ရပါတယ်။ဒီလိုအနိုင်ရသွားရင်လည်းငွေကုန်ပေါက်ရော့မသွားပါဘူး။ရွေးကောက်ခံအမတ်ကနောင်လာမဲ့မဲဆွယ်လုပ်ငန်းတွေအတွက်ထပ်ပြီးတော့အလုံငွေရှာနေရတာဖြစ်ပါလေရှင
်။အမေရိကန်ရွေးကောက်ပွဲကုန်ကျစရိတ်တွေအကြောင်းကိုမဲအီသနာကျော်တင်ပြပေးခဲ့တာပါရှင်။အခုသတင်းဆောင်ပါနဲ့အတူ VOA ကချုပ်နေတဲ့ဒီသတင်းဆောင်ပါတွေနောက်ဆုံးရသတင်းတွေအပတ်စဉ်ကဏ္ဍတွေကို VOA ရဲ့ website လိပ်စာ bamis.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ VOA Radio စီစဉ်တွေကိုရုပ်သံအစီအစဉ်ဖြစ်နေလဲဖြည့်ဆွတ်တင်ဆက်ပေးနေပါတယ်ရှင်။ဇွန်လ17ရက်အင်္ဂါမနက်ခင်း VOA Radio စီစဉ်တွေကိုနားဆင်နေကြရတာပါ။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကဂါဇာစစ်ကြီးကြပ်ရေးအဖွဲ့ကိုတနင်္လာနေ့ကဖျက်သိမ်းလိုက်တယ်လို့အစ္စရေးအရာရှိတယောက်ကပြောပါတယ်။ဘိုဝါရီတူဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းဘန်နီကန့်စ်ပြီးခဲ့တဲ့သတင်းပတ်ထဲမှာနှုတ်ထွက်သွားခဲ့ပြီးတဲ့နောက်တဟာမျောလင့်ထားပြီးသားဆုံးဖြတ်ချက်တစ်ခုလည်းဖြစ်ပါတယ်။စစ်ပွဲစတင်ခဲ့တဲ့ဒီအောက်တိုဘာလအစောပိုင်းမှာဒီစစ်အတွင်းအစိုးရအဖွဲ့ကိုဖွဲ့စည်းတဲ့အချိန်မှာနတန်ယာဟူရဲ့ညွန့်ပေါင်းအစိုးရအဖွဲ့ထဲမှာကန့်စ်ဝင်လာခဲ့တာပါ။ဒီ gas အခုလိုမျိုးနှုတ်ထွက်သွားတဲ့အတွက်နတန်ယာဟူကဂါဇာစစ်ကြီးကြပ်ရေးအဖွဲ့ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဒါဟာအစ္စရေးအစိုးရရဲ့ပြည်တွင်းဆောင်ရွက်ချက်တာဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုကတော့ဒီဝန်ကြီးချုပ်နတန်ယာဟူနဲ့ဆက်ပြီးတော့ဆက်သွယ်ဆောင်ရွက်တာတွေလုပ်သွားမယ်လို့အမေရိကန်သမ္မတအင်ဗီရောကတနင်္လာနေ့မှာပြောပါရရှင်။ရုရှားကာကွယ်ရေးဒုဝန်ကြီးလေးဦးကိုသမ္မတဗလာဒီမီယာပူတင်ကတနင်္လာနေ့ကရာထူးကနေဖယ်ရှားလိုက်ပါတယ်။ အဲ့ဒီနေရာတွေအတွက်အစားထိုးခန့်အပ်လိုက်တဲ့သူတွေထဲမှာတော့အနီးကပ်ဆွေမျိုးတယောက်လည်းပါဝင်တယ်လို့ဒီဥရောပသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်ကောက်ွယ်ရေးဌာနအဆင့်မြင့်အရာရှိအတော်များများကြားမှာလက်ပေးလက်ယူမှုတွေရှိနေတဲ့ဆိုပြီးတော့ဧပြီလထဲမှာအဆင့်ကစားတွေထွက်လာပြီးတဲ့နောက်အခုလိုကောက်ွယ်ရေးဒုဝန်ကြီး၄ဦးရာထူးကဖယ်ရှားခံရတာလည်းဖြစ်ပါတယ်ကောက်ွယ်ရေးဝန်ကြီးဟောင်းစာကေရှိုဂူကိုတော့ပြီးခဲ့တဲ့မေလထဲမှာသမ္မတပူတင်ကဖယ်ရှားလိုက်တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တန်ကီထိုက်ပါစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂလန်ကမ်ဘယ်ဖြစ်ပါတယ်ရှင်ဇွန်လ18ရက်အင်္ဂါနေ့မနက်ခင်း VOA Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာပါရှင် VOA အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုယ်စိတ်နှစ်ဖြာချမ်းသာပေးကင်းကြပါစေကျမခင်ဗျထွေးပါရှင်